Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ26ရက်တနင်္လာနေ့ညပိုင်း 9:30 NIDI အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလိုက်မီတာ190တို့ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနံလောက်ပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာပါခင်ကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကို Mac Computer နဲ့အတူကြီးညာပေးမှာပါအိန္ဒိယဝန်ကြီးချုပ်နီရန်ဒရာမိုရီကအမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်နိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောကြားလိုက်ပါတယ်။လောင်စာစီတင်ကတိတ်မှောက်မိလောင်မှုကြောင့်တေဆုံးခဲ့သူတွေရဲ့ဇပနာအခမ်းအနားကိုပါကစ္စတန်နိုင်ငံမှာဒီကနေ့ကျင်းပပါတယ်။ဒါလို့ထိတ်တဲအောင်သတင်းတွေကိုကြီးညာပြီးသားမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာမွေးရည်ဆေးဝါးတာစီနေနေရင်းနေမှာမြန်မာအစိုးရကအမေရိကန်တန်ဒေါ်လာ300ကျော်ဖို့မီးရှို့ဖျက်ဆီးလိုက်ပါတယ်။
အများဆုံးနဲ့တော့မင်္ဂလာတော့26တန်းမှ9တန်းဖြစ်တယ်လို့ကျွန်တော်တို့ဗကူတိုင်းဗရောင်းမှာ14တန်းမှ9တန
်းရှန်ကုန်တိုင်းရဲတပ်ဖွဲ့ဒူရဲမူကြီးမြင့်ထွေပြောတော်ရပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါကြားအပြင်ဒီကနေ့ကြားရောက်တဲ့အပြည့်ပြည့်ဆိုင်ရာမွေးရည်ဆေးဝါးတာစီနေနေရင်းနေမှာပဲတအောင်ဘွားနဲ့ရှန်လက်နက်ကိုင်တပ်ဖွဲ့ကလည်းဖမ်းမိထားတဲ့မွေးရည်ဆေးဝါးတွေကိုမီးရှို့ဖျက်ဆီးတဲ့တဲ့တင်မြမတဲ့တင်နှမ3ဦးကို TNL တအောင်တပ်ဖွဲ့နဲ့ဆက်သွယ်လို့ဆိုပြီးမြန်မာစစ်တပ်ကဖမ်းဆီးလိုက်တဲ့တဲ့တွေနဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်ထဲရင်မဆေးကြောက်ရှာဖွေသူတွေကိုအဆောင်ရဲတွေတိုက်ခတ်လို့လူသေးဆုံးမှုရှိတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုတော့တင်းနှလာနေညဘက်ထိတ်တန့်ရောက်တဲ့တွေကိုကိုအောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ဦးဆောင်တဲ့ညောင်မောင်းတပ်ဖွဲ့တွေရဲ့လက်ထောက်ကွပ်ကဲမှုက IS စစ်သည်ကြတွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံကမိုဆုမြို့ကိုအပိသက်ပြန်လည်သိမ်းပိုက်နိုင်ဖို့အတော်လေးနှီးစက်နေပြီလို့ဒီကနေ့တင်းနှလာနေမှာပြောကြားလိုက်ပါတယ်။ Britain ဗိုလ်ချုပ် Rupert Jones ကအီရတ်တပ်ဖွဲ့တွေကမိုဆုမြို့မှာနောက်ဆုံးကျန်နေတဲ့အကြမ်းဖက်သမားတွေကိုတလန်ပြီးတလန်လိုက်လံရှင်းလင်းနေတယ်လို့ပြောပါရတယ်။မိုဆုမြို့ကို IS တွေကလွန်ခဲ့တဲ့3နှစ်ကလေးကသိမ်းပိတ်ထားခဲ့တာပါ။ IS အဖွဲ့တွေရဲ့အမကနေမီဖြစ်တဲ့စီးရီးယားကရက်ခါမြို့ကိုလည်းပြန်လည်သိမ်းယူနိုင်တဲ့အနေအထားမှာရှိပေမဲ့ခက်မြန်မြန်နဲ့လူလဲကူကူတော့ဖြစ်မှာမဟုတ်ဘူးလို့ Jones ကပြောပါရယ်။မဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုနဲ့မြေပြင်ကထောက်ပံ့ပေးမှုအကူအညီနဲ့အီရတ်တပ်ဖွဲ့တွေရဲ့မိုဆုမြို့အောင်ကိုသိမ်းပိုက်ဖို့ကြိုးစားနေတာဖြစ်ပြီးအီရတ်တပ်မှုတူကတော့သူတို့တပ်တွေရဲ့မိုဆုမြို့ရဲ့65ကနေ90ရာခိုင်နှုန်းလောက်ဖြစ်တဲ့မြို့ရဲ့3ပုံ2ပုံကိုပြန်သိမ်းထားနိုင်ပြီလို့ပြောပါရယ်။ဒီတော့တွင်မှာပဲအမေရိကန်ပြည်နယ်အစိုးရတချို့ရဲ့အင်တာနက်ဆာမင်နာတွေတင်းငွေနေကဖောက်ထွင်းတိုက်ခိုက်ခံခဲ့ရပါရယ်။IS အစွန်းရောက်ဒီကိုထောက်ခံကြောင်းစာသားတွေအဲ့ဒီဖောက်ထွင်းခံရတဲ့စာမျက်နှာမှာရေးသားထားပါတယ်။မွတ်စလင်နိုင်ငံတွေမှာသွေးကြောင်းစီးကြရမှုအတွေ့ထရန့်နဲ့အမေရိကန်တွေအနေနဲ့တာဝန်ယူရလိမ့်မယ်ဆိုပြီးတော့ရေးသားထားသလိုအစိုးမရော IS အဖွဲ့ကိုချစ်ပါတယ်လို့လည်းရေးသားထားပါတယ်။ဖောက်ထွင်းခံရတဲ့စာမျက်နှာတချို့အရင်နေထားတိုင်းပြန်ပြင်နိုင်ခဲ့ပေမယ့်တချို့ကတော့အခုထိပြင်ဆင်နေဆဲဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယဝန်ကြီးချုပ်နီရန်ဒရာမိုဒီကအမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်နိုင်လိမ့်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းပြောလိုက်ပါတယ်။ Wall Street ချာနဲ့အတွင်းမြင်ကဏ္ဍမှာနိုင်ငံခြားစီးပွားရေးတိုးတက်လာဖို့နဲ့ကုန်သွယ်ရေးမြင့်တင်ဖို့သူ့ရဲ့စိတ်ကူးစိတ်တမ်းတွေကိုရေးသားချပြခဲ့တာပါ။ရေးရမရှိတဲ့ကမ္ဘာစီးပွားရေးအခင်းအကျင်းထဲမှာနီလန်းသစ်တွေစမ်းသစ်တီထွင်မှုတွေနဲ့ကြွယ်ဝချမ်းသာလာဖို့နှစ်နိုင်ငံအနေနဲ့အတူရက်တည်ဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်မိုဒီကရေးသားထားပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာဒီကနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုမှာပထမဆုံးအကြိမ်တွေ့ဆုံမှာပါ။ခေါင်းဆောင်တို့ဦးတွေ့ဆုံမှုကနေနိုင်ငံခြားကမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကြမ်းဖက်ဝါဒတံပြန်ချေမှုရေးပူးပေါင်းဆောင်ရွက်မှုတွေတွင်းမြင့်သွားနိုင်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်ရပါတယ်။ဒေါ်နယ်ထရမ့်သမ္မတဖြစ်လာချိန်ကစလို့အမေရိကန်ပြည်ထောင်စုကိုပထမဆုံးအကြိမ်လာရောက်တာဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်စီးပွားရေးလုပ်ငန်းအရာရှိကြီးတွေနဲ့တနင်္ဂနွေနေ့တုန်းကတွေ့ဆုံခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှအခြေချနေထိုင်နေကြတဲ့အိန္ဒိယနယ်ပွားတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အမေရိကန်ထိပ်တန်းနည်းပညာကုမ္ပဏီတချို့ကခေါင်းဆောင်တွေနဲ့ဝါရှင်တန်မြို့ကတဲကူဆောင်တို့ကမှတွေ့ဆုံတဲ့အချိန်အတွင်းဝန်ကြီးချုပ်မိုဒီကအိန္ဒိယနိုင်ငံမှာစီးပွားရေးလုပ်ငန်းလုပ်ကိုင်နေကြသူတွေအတွက်အားသာချက်တွေကိုချီးမြှောက်ပြောဆိုသွားပါတယ်။တောင်အာရှနိုင်ငံတွေထဲမှာတော့အိန္ဒိယဟာနိုင်ငံခြားစီးပွားရေးလုပ်ငန်းရှင်တွေအပေါ်စီကံတင်ကျပ်မှုအ ਨੇ ဆုံးအစိုးရတရဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့သူတွေထဲမှာ Google ကုမ္ပဏီအကြီးအကဲ Sundar Pichai, Microsoft ကုမ္ပဏီအကြီးအကဲ Satya Nadella နဲ့ Adobe Systems ကုမ္ပဏီရဲ့အကြီးအကဲ Shantanu Narayan တို့ပါဝင်ပြီးတော့သူတို့အားလုံးဟာအိန္ဒိယနယ်ပယ်အမေရိကန်နိုင်ငံသားတွေပဲဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံကလောင်စာဆီတင်ကာတိမ်းမှောက်မိလောင်မှုကြောင့်တွေ့ဆုံခဲ့သူတွေရဲ့ဇပနာအခမ်းအနားဒီကနေ့ကျင်းပပါတယ်။ပါကစ္စတန်ဝန်ကြီးချုပ် Nawaz Sharif လည်းသူ့ရဲ့နိုင်ငံခြားခီးစဉ်ကိုချက်ချင်းဆုံးသက်ပြီး ဘာဟာလာပူမြို့ကိုဒီကနေ့ရောက်ရှိလာပြီးတော့ထိခိုက်သေဆုံးသူတွေရဲ့မိသားစုဝင်တွေကိုအပင်းနှင်းသိမ့်ခဲ့ပါတယ်။တနင်္ဂနွေနေ့ကအဲဒီမြို့မှာတိမ်းမောက်သွားတဲ့ဓာတ်ဆီကားကဓာတ်ဆီတွေကိုအနီးအနားမှာနေထိုင်တဲ့သူတွေကကဲ့ယူနေစမှာအဲဒီကားမိလောင်ပောက်ကွဲတာကြောင့်အမျိုးသမီးအမျိုးသားနဲ့ကလင်းငယ်တွေအပါအဝင်လူပေါင်း150ကျော်သေဆုံးခဲ့တယ်လို့တရားကြောတန်ရန်ရသွားပြီးအဲဒီထက်ကအများစုဟာစိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။လူနာတချို့ကတော့ပန်ဂျက်ပြည်နယ်မြို့ရလာဟိုကစေယုံကိုလေကြောင်းကနေတဆင်ပို့ဆောင်ပေးခဲ့ပါတယ်။စီတင်ကားဟာတောင်ပိုင်းစစ်ကမ်းမြို့ကရာချီကနေလာဟိုမြို့ကိုမောင်းနှင်လာစဉ်ကားမောင်းသမားဟာအရှိန်မထိန်နိုင်တော့ပဲကားမောင်းခဲ့တာပါအဲ့ဒီကားတိမ်းမောက်ရာအနီးကပလီအတန်ချက်ဆက်ကနေယိုဖိတ်လာတဲ့စီတွေကိုကဲ့ယူဖို့ဆော်ရတာကြောင့်အနီးနားမှာနေထိုင်တဲ့သူတွေကအပြေးအလွတ်လာရောက်ခတ်ယူစဉ်ကားမီးလောင်ပောက်ကွဲခဲ့ပါတယ်ပါကစ္စတန်နိုင်ငံမှာလောင်စာဆီဈေးနှုန်းကြီးမြင့်လာကြောင်းအခုလိုဘေးရန်ရရှိတဲ့ကြားမှာပဲအလူအီးရခတ်ယူခဲ့ကြတာပါကားမောင်းသမားကိုတော့ဖမ်းဆီးနိုင်ခဲ့တယ်လို့ဒေသရဲတပ်ဖွဲ့ကပြောပါရခင်ဗျာ
ဆော်ရီယာရေးပြရနဲ့မဟာမိတ်သုံးနိုင်ငံရဲ့တောင်းဆိုချက်တွေကတချို့ဟာကာတာနိုင်ငံအတွက်လိုက်နာဖို့အင်မတန်ခက်ခဲလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ပါရှန်ပင်လယ်ကူနိုင်ငံတွေကြားကတန်တမာရေးတင်းမာမှုတွေအဆုံးသတ်နိုင်ဖို့အတွက်စစ်ဆင်ညှိနှိုင်းကြဖို့လည်းဝန်ကြီး Tillerson ကတိုက်တွန်းပါတယ်။အာရဗ်နိုင်ငံလေးနိုင်ငံရဲ့တောင်းဆိုချက်တွေဟာကာတာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့လက်တွေ့မှာကြားတဲ့တောင်းဆိုမှုတွေဖြစ်တယ်လို့ဆိုပြီးတော့လိုက်ပါဆောင်ရွက်မှာမဟုတ်တဲ့အကြောင်းကာတာဘက်ကတုံ့ပြန်ပြီးတော့တရက်အကြာမှာပဲဝန်ကြီး Tillerson ကဒီ Egypt, Bahrain, Arab စပွားများပြည်တော်စု UAE ဆော်ရီနိုင်ငံတွေအနေနဲ့ကာတာနိုင်ငံနဲ့ဆစ်ဆက်ညီနာအဖြေရှာနိုင်မဲ့ကိစ္စရပ်တွေရှိပါတယ်လို့ဆိုပြီးတော့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပေမဲ့လည်းဘယ်လိုကိစ္စရပ်တွေမှလဲဆိုတာကိုတော့ပြောမသွားပါဘူးကာတာနိုင်ငံဟာဒေသအတွင်းမှာအချမ်းဖက်အဖွဲ့တွေကိုအားပေးအမြောက်ပြုနေတယ်လို့ဆိုပြီးတော့အာရဗ်လေးနိုင်ငံကပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်ကစပြီးတော့ကာတာနဲ့တတ်မှန်ဆက်ဆံရေးလျှော့ချပြစ်လိုက်တာပါသူတို့ဘက်ကတောင်းဆိုချက်တွေကိုကာတာဘက်ကလိုက်နာဆောင်ရွက်ဖို့ကိုလည်းကြားဝင်ဆစ်ဆက်ပေးနေတဲ့ကူဝေးနိုင်ငံကနေတဆက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအဲဒီအာရဗ်နိုင်ငံတွေကတောင်းဆိုခဲ့တာပါဒီတောင်းဆိုချက်တွေထဲမှာတော့ကာတာအနေနဲ့အီရန်နဲ့ဆက်ဆံရေးလျှော့ချဖို့နောက်အာရဗ်နိုင်ငံတွေမှာအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ထားတဲ့အဖွဲ့တွေနဲ့ကာတာအစိုးရအကြမ်းမှာအဆက်ဆံမလုပ်ဖို့နဲ့ကာတာနဲ့အင်းနီဂျီနိုင်ငံတွေအကြားရေရှည်ပြိပတ်ကအရင်းမြစ်တစ်ခုဖြစ်နေတဲ့ကာတာနိုင်ငံအတွင်းကအဲဂျာစီးရရုပ်တံလုပ်ငန်းတွေကိုပိတ်ဖြစ်ဖို့အစရာတွေပါဝင်ပါတယ်ရှင်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ချာနေညဘက်တရင်တွေကိုတရင်လာနေညဘက်တရင်တွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာအပြည်ပြည်ဆိုင်ရာမူရစေဝါလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အထိမ်းအမှတ်အနေနဲ့မြန်မာနဲ့ထိုင်းနိုင်ငံတွေမှာဖမ်းဆီးရထားတဲ့မူရစေဝါတွေကိုမီးရှို့ဖျက်ဆီးတဲ့ကဏ္ဍဒီကနေ့ကျင်းပခဲ့ပါတယ်ရန်ကုန်မြို့မှာကျင်းပတဲ့မူရစေဝါမီးရှို့ဖျက်ဆီးတဲ့ခန္ဓာတွင်းမှာတော့ရဲမှုချုပ်ဝန်ထမ်းကဘိန်းဆိုင်ပြုမှုဘာကြောင့်ပြန်လည်မြင့်တက်လာလဲဆိုတာကိုအခုလိုရှင်းပြပါရတယ်ဘိန်းဆိုင
်ဒေသများရဲ့အထွေနေသားရဝန်ထမ်းခေါင်းပါခြင်းခြေကံဆောင်ပြပြမှုတော့ကြခြင်းစားလို့တဲ့ပုံတင်းနဲ့ဒီကွက်နေပါခြင်းနေရာသုံးချမှုပြင်လာများနေပါခြင်းနဲ့နေမြေတည်ငြိမ်အေးချမ်းမှုအားနည်းခြင်းတွေကြောင့်ဘိဆိုင်ပြမှုဟာ2006ခုနှစ်နောက်ပိုင်းမှာပြန်လည်မြင့်တက်လာကြောင်းစစ်စစ်သိရှိရပါတယ်
မြန်မာနိုင်ငံတွင်းရန်ကုန်တိုင်း AR တိုင်းရခိုင်ပြည်နယ်တွေကနေအမေရိကန်ဒေါ်လာ218.64သန်းတမိုးရှိတဲ့မူရစေဝါတွေဖမ်းဆီးရမိပါတယ်။ထိုင်းနိုင်ငံကရှီအောင်မြို့အယုဒ္ဓယာမှာလဲဒေါ်လာ3600တမိုးရှိတဲ့မူရစေဝါ 9.3 တန်ကိုမိရှုဖျက်ဆီးခဲ့ပါတယ်။အဲ့ဒီထက်မှလွန်ခဲ့တဲ့နှစ်တွေအတွင်းဖမ်းဆီးရမိတဲ့အမေရိကန်ဒေါ်လာ 5.3 သန်းတန်ကြီးရှိတဲ့ Heroin Bamboo 169 kg လဲပါဝင်ပါတယ်။ထိုင်းနိုင်ငံမှာ2019ခုနှစ်အော်တိုဘာလကုန်ပိုင်းအထိဆိုရင်မူရစေသုံးဆွဲသူ2,200လောက်ကိုမူရစေဝါဖျက်တဲ့ဌာနတွေကိုပို့ဆောင်ပေးနိုင်မယ်လို့ထိုင်းလူမှုကျန်းမာရေးဌာနကရည်မှန်းထားတာပါ။အခုကမှမူရစေဖျက်ဖို့မှတ်ပုံတင်ထားသူဥယျာဉ်တဝက်ကျော်ဟာစတင်ကုသမှုခံယူနေပြီဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာလဲဖော်ပြထားပါရခင်ဗျာ။
တရုတ်ဆိုရအတိုက်အခံငငယ်ရင်းလိုပဲဆူရှင်လူရှောင်ဘူကိုအာနာမန်ကစံမာရေးအာမခံနဲ့အချင်းထောင်ကနေပြန်လွတ်ပေးလိုက်ပါတယ်။သူဟာပြီးခဲ့တဲ့လကစလို့နောက်ဆုံးအဆင့်အသေးကင်ဆာရောဂါနဲ့နိုင်ငံရှေ့မြောက်ပိုင်းရှန်ယန်းမြို့ကဆေးရုံမှာဆေးဝါးကုသမှုခံယူနေရတဲ့အကြောင်းသူ့ရဲ့ရှင်နေကပြောပါတယ်။အသက်62နှစ်အရွယ်လီယူဟာတရုတ်နိုင်ငံမှာဒီမိုကရေစီလှုပ်ရှားတဲ့အတွက်2009ခုနှစ်တုန်းကထောင်ဒဏ် 17 နှစ်ချမှတ်ခံခဲ့ရတာပါ။တရုတ်နိုင်ငံမှာအခြေခံလူခွင့်ရေးတွေရရှိဖို့အကြမ်းမဖက်တဲ့နည်းနဲ့နှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်ခဲ့တဲ့အတွက်လီယူဟာနော်ဝေချေဆိုင်နော်ဘေ နိုဘယ်ကော်မတီကချီးမြှင့်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုကို2010ခုနှစ်မှာရရှိခဲ့တာပါဒီလိုငြိမ်းချမ်းရေးဆုချီးမြှင့်ခဲ့ရတဲ့အပေါ်မှာတရုတ်ဆိုရကတော့မကြေမနက်ဖြစ်ခဲ့ပါတယ်အဆိုရအနေနဲ့လူယူကိုပြန်လွတ်ပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကလည်းနှစ်တွေနဲ့ချီတောင်းဆိုလာနေတာဖြစ်ပါတယ်ရှင
်အစ္စလမ်ဘာဒါတို့ရဲ့ဒီရမနက်ဥပိုလာယာဒီကုံစုံနဲ့ဒီကနေ့တင်းတင်းလာနေမှာကဘာတဝမ်းမှာရှိကြတဲ့အစ္စလမ်ဘာဒါဝင်တို့ Eid al Fitr လို့ခေါ်တဲ့ဧပြီတော်ကြီးကျင်းပကြပါတယ်အီရန်နိုင်ငံမျိုးတော်ဒီအီရန်မှာအုတ်ဆောင်အယတ်တလာအာလီခါမေနီဦးဆောင်ကျင်းပတဲ့ရမနန်ဥဘောလာယာဒီကုံဆုံးတဲ့အထိမ်းအမှတ်စုတောင်းပွဲကိုဝိပ္ပိစုတောင်းသူအမြောက်များတက်ရောက်ခဲ့ကြပါတယ်။မွတ်စလင်လူမှုအတိုင်းအဝိုင်းအနေနဲ့ယေမန်လူမှုတွေကိုပွင့်ပွင့်လင်းလင်းထောက်ခံကြဖို့စုတောင်းပွဲတက်ရောက်သူတွေကိုအုတ်ဆောင်ခါမေနီကတောင်းဆိုခဲ့ပါတယ်။အစ္စလမ်ဘာသာဟာငြင်းကြဲတဲ့ဘာသာတစ်ခုဖြစ်တဲ့အတွက်ဧပွဲတော်ဟာငြင်းကြဲတဲ့ပွဲတော်တစ်ခုဖြစ်ကြောင်းနဲ့ဧပွဲတော်တက်ရောက်လာကြတဲ့လူတွေအားလုံးအကြမ်းဖက်ဝါဒတွေကိုခြေမုန်းကြဖို့ပြောဆိုတဲ့ပွဲတော်တစ်ခုလည်းဖြစ်ကြောင်းပါကစ္စတန်နိုင်ငံမှာကျင်းပတဲ့ဧပွဲတော်ကိုဒီတက်ရောက်လာသူတို့ကပြောပါတယ်အိန္ဒိယနိုင်ငံ New Delhi မြို့ကသမိုင်းဝင်ဂျမာမက်စဂျစ်ဘလီမှာကျင်းပတဲ့ဧပွဲတော်ဆုတောင်းပွဲမှာလည်းလူထောင်ပေါင်းဒီများစွာတက်ရောက်ခဲ့ကြပြီးအိန္ဒိယအနောက်ခြမ်းမွန်ဘိုင်းမြို့နဲ့အိန္ဒိယကက်ရှမီးယားဒေသမှာကျင်းပတဲ့ဧပွဲတော်ဆုတောင်းပွဲတွေမှာတော့ငြိမ်းချမ်းတည်ငြိမ်ရေးရရှိဖို့အတွက်ဆုတောင်းခဲ့ကြပါတယ်မြန်မာနိုင်ငံနဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံဟာကမ္ဘာမှာမွတ်စလင်ဥယျာဉ်တတိယအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းရမနန်ဥဘလယာဒီကုံဆုံးတဲ့ဧပွဲတော်ကျင်းပခဲ့ပါတယ်ခင်ဗျာ
ကိုလံဘီယာနိုင်ငံမက်ဒလင်းမြို့အနီးကခီးသွွားဧည့်သည်တွေအလာများတဲ့ပယ်ညောကွာတာပယ်ရေလောင်ကန်ကြီးထဲမှာခီးတဲ့190လိုက်ပါလာတဲ့အထက်လေးထက်ပါကလို့တင်မောတနင်္ဂနွေနေ့တုန်းကနေမြုပ်ခဲ့တာကြောင့်လူ6ယောက်သေဆုံးပြီးတော့32ယောက်ပျောက်ဆုံးနေဆဲပဲလို့ကိုလံဘီယာဆွေရရရှိတွေကပြောပါရယ်လူ69ယောက်ကိုကယ်တင်နိုင်ခဲ့တာဖြစ်ပြီးတော့အယောက်40ကတော့သူတို့ဘာသာရေးကူးပြီးဘေးလွယာထွက်ပြေးလွမြောက်ခဲ့ကြတာလို့အန်တီယိုကီယာခရိုင်ရဲ့တဘာဝဘေးအန္တရာယ်တုံ့ပြန်ကန်တဲ့၍အဖွဲ့အကြီးအကဲမာဂရီတာမွန်ကာရာကသတင်းတောက်တွေကိုပြောပါရယ်နေမြုပ်တဲ့တင်မောရှိရာကိုတခြားအပျော်စီးတင်မောတွေနဲ့ jet ski ရေမော်တော်ဘုတ်တွေအလင်းမြန်ရောက်လာပြီးတော့တင်မောတွေကလူတွေကိုဆွဲယူကက်တင်ပေးခဲ့ပါရှင
်တနင်္လာနေ့ညပတ်ထိပ်တန်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူသေးတို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံအနေနဲ့တရားမဝင်မှုရစေဝါတားဆီးနေနေတဲ့လုပ်ငန်းတွေကိုဒေတာရင်းနိုင်ငံတွေအပါဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မှုရစေဝါတားဆီးနေနေတဲ့အဖွဲ့တာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ကြအပြင်ဒီကနေ့မှကြာရောက်တဲ့နိုင်ငံတကာမှုရစေဝါတိုက်ဖျက်ရေးနေ့အတွင်းအမေရိကန်ဒေါ်လာတန်300ကျော်ဖို့တန်ဖိုးရှိတဲ့မှုရစေဝါတွေကိုမြန်မာအာဏာပိုင်တစ်ဖက်ကမီးရှို့ဖျက်ဆီးလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပါ။
ဒီကနေ့မှာကြာရောက်တဲ့နိုင်ငံတကာမွေးစေဝါတိုက်ဖျက်ရေးနေ့အခမ်းအနားတွေကိုမြန်မာနိုင်ငံတဝမ်းမှာကျင်းပခဲ့ပြီးနိုင်ငံတဝမ်းဖန်ဆီးရမိတဲ့မွေးစေဝါတွေကိုအာဏာပိုင်တွေဘက်ကအမိရှို့ဖျက်ဆီးခဲ့ကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဗိမ့်မြူပါဝင်အမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့မွေးစေဝါတွေကိုဒီကနေ့မှာအမိရှို့ဖျက်ဆီးခဲ့ပြီးဒါဟာမြန်မာနိုင်ငံရဲ့မွေးစေဝါနေနှင်းမှုတမိုင်းမှာအများဆုံးဖြစ်တယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးမြင့်ထွေးကပြောပါတယ်။
အများဆုံးနဲ့တော့မင်္ဂလာတော့26တန်းမှ9တန်းဖြစ်တယ်လို့ကျွန်တော်တို့ဗိုးတိုင်းဗရောင်းမှာ14တန်းမှ9တန်းကျွန်တော်ရခိုင်မှာ19တန်းမှ6တန်းဒါဒီနေ့မီးရှို့တဲ့တန်းမှာစံချိန်တင်နဲ့မူရစီဝါတွေဖြစ်ပါလာတယ
်။ဒါပြင်ပြည်သူလူထုအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မယ်ဆိုရင်မူစီဝါတားဆီးနေတဲ့လုပ်ငန်းတွေဒီတမကအောင်မြင်မှုရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ဒေသရင်းနိုင်ငံတွေပါဝင်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လဲမွေးစေဝါတားဆီးနေနေရေးကာကွယ်ကုသရေးနဲ့မူဝါဒပြုရင်ပြောင်းလဲရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းလှုပ်ဆောင်နေတယ်လို့မွေးစေဝါတားဆီးနေနေရေးရဲတပ်ဖွဲ့ရဲ့စီမံကိန်းဌာနမှူးရမ်မူကြီးဇော်လင်းထွန်းက VOA ကိုပြောပါတယ
်။မွေးစေဝါနဲ့နိုင်ငံကပူးပေါင်းဆောင်ရွက်ပတ်သက်ပြီးတော့နိုင်ငံပူးပေါင်းဆောင်မှုရှိတယ်ဒေသရင်းပူးပေါင်းဆောင်မှုရှိတယ်နိုင်ငံကပူးပေါင်းဆောင်အဲဒီမှာတော့ဒီတားဆီးနေနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီဒေသရင်းဒီ6နိုင်ငံပေါ့ GMS 6နိုင်ငံရဲ့ပူးပေါင်းဆောင်မှုရှိတယ်အာဆီယံမှာတော့ကျွန်တော်တို့ကလောရင်ဖို့စံမှာကျွန်တော်ပေါ်လာကြလာကျွန်တော်တို့ဒါကွန်မစ်မန့်နေနဲ့ကျွန်တော်ကိုအော်ဖီရှယ်နေရှိတယ်။အဲတခြားတစ်ဖက်မှာလည်းကျွန်တော်တို့ကဒီဒီကြပေါ့နော် AFP တို့ဒီလို ONCB တို့နဲ့လည်း information real time information exchange program ညာနေတဲ့ဆင်းမျိုးစေပါမြောင်မြောင်ကျွန်တော်တို့ဖန်ဆီးရမိနေတယ်။လားဒီပဲဒီဘက် demand reduction မှာလည်းကျွန်တော်တို့ကကုတာရေးတွေအပြန်လည်းထူထောင်ရေးတွေချူတင်ကာကွယ်ရေးတွေမူဝါဒတွေရဲ့နိုင်ငံကမူဝါဒစနစ်တွေနောက်နေတဲ့လိုက်လို့ညီစီစီရေးတွေကိုပြောင်းဆောင်နေတယ
်။ကုလသမဂ္ဂမွေးစေဝါတားဆီးနေနေတဲ့အဖွဲ့ UNODC ရဲ့စီရင်ခံစာမှတ်တမ်းတွေအရတော့မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဗိမ့်မြူအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ဖော်ပြပါရယ်။2006ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံတွင်ဗိမ့်မြူစိုက်ပျိုးမှုပမာဏတိုးလာခဲ့ပြီးဒီလိုတိုးလာတာဟာတိုင်းဒေသတွေမှာတည်ငြိမ်မှုမရှိတာအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်မှုမရှိတာနဲ့တခြားအခွင့်အလမ်းတွေနှဲပါတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲမှူးကြီးဝင်းနိုင်ကပြောပါရယ်။ဒ ဒါပေမဲ့2013နောက်ပိုင်းမှာတော့ဘိန်းဆိုင်ပြုံးမှုဟာတဖြည်းဖြည်းကျဆင်းလာနေတယ်လို့ရန်မူကြီးဇော်လင်းထွန်းက VOA ကိုပြောပါတယ်
။အထူးသဖြင့်တော့ကျွန်တော်ရှိမှာတော့ပြဿနာကမူရေးစီပေါ်မှာဘိန်းရှိရယ်။ဘိန်းဆိုင်ပြုံးမှုရှိရယ်။နောက်တစ်ခုကလက်တက်အက်ဖက်တဗိန်းထုတ်လုပ်မှုရှိတယ်ပေါ့။ဒီဘိန်းဆိုင်ပြုံးမှုနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီနှစ်စဉ်ကောက်ခဲ့တဲ့စစ်တမ်းတွေအများတော့ကျွန်တော်တို့ကဒီစီဘိန်းဆိုင်ပြုံးမှုကဆင်းသွားတဲ့ဘက်ကိုကျွန်တော်တို့ရောက်ပါတယ်။လက်တက်အက်ဖက်တဗိန်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကအဲ့လိုစစ်တမ်းမရှိတဲ့အတွက်ကျွန်တော်တို့ဇာကနာနာအသေးသေးချာချာပေါ့နော်ကျွန်တော်တို့ scientific evidence အနေနဲ့ပြောဖို့ကကျွန်တော်တို့ခက်ခဲပါတယ်အဲဆိုတော့ဟိုခုနဘိန်းဆိုင်ပြုံးမှုကိုပြောတဲ့ Afghanistan ပြီးလို့ရှိမြန်မာတော့ဖြစ်ဖြစ်တယ်လို့တော်လည်းပဲကျွန်တော်တို့ကအမောက်ကတော့အများကြီးกว่าတော့ပေါ့နော် Afghanistan နဲ့မြန်မာနဲ့ဒါပေမဲ့မြန်မာ government အနေနဲ့ပေါ့နော်ကျွန်တော်တို့ကဒီဘိန်းဆိုင်ပြုံးမှုကိုကျွန်တော်တို့ထိန်းချုပ်ထားနိုင်တဲ့အနေထားကိုကျွန်တော်တို့2013နှစ်ကကျွန်တော်ဘိန်းဆိုင်ပြုံးမှုကစစကျလာပါပြီ
မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြုံးမှု90ရာခိုင်နှုန်းကရှမ်းပြည်နယ်မှာဖြစ်ပြီးတော့ကြံတာကတော့ခရီးပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဖြစ်တယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံကအမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့တရားမဝင်မူရစေဝါတွေကိုမိရှုဖျက်ဆီးလိုက်တဲ့အချိန်ထဲမှာပဲအင်ဒီဂျင်ထိုင်းနိုင်ငံမှာဆိုရင်လည်းအမေရိကန်ဒေါ်လာသန်း590တန်ဖိုးရှိတဲ့ methamphetamine စိတ်ကြွဆွေးအပါအဝင်တရားမဝင်မူရစေဝါ 9.3 တန်ကျော်ကိုဒီကနေ့မှာမိရှုဖျက်ဆီးခဲ့ပါတယ်ထိုင်းနိုင်ငံရဲ့မွေးစေဝါတာစီထိန်းချုပ်ရေးဘုတ်အဖွဲ့ရဲ့အတွင်းမှုချုပ်ဆရိညာစတီချိုင်းကတော့ထိုင်းနိုင်ငံပါဝင်ဒေသတွေမှာမွေးမောင်ခိုကုန်ကူးနေတဲ့ဂိုင်းတွေအတော်များများကိုဖမ်းဆီးနိုင်နေနိုင်လိုက်တာကြောင့်အောင်မြင်မှုတစုံတရာရတယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြတော့ပါရှင်ခုတစ်ဆက်တဲ့တိုင်းရင်းလက်နက်ကိုင်အဖွဲ့တွေလည်းမွေးစေဝါတွေဖျက်ဆီးတဲ့သတင်းတင်ပြပါမယ်မြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့တအောင်းပလောင်တပ်ဖွဲ့ဟာဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာမှုရေးစေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနဲ့အခမ်းအနားကိုရှမ်းပြည်နယ်မြောက်ပိုင်းမှာကျင်းပပြီးမှုရေးစေဝါတပ်ဖွဲ့3,000ဖို့လောက်ဖျက်ဆီးခဲ့ပါတယ်။အလားတူပဲဟွာနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့ကလည်းသူတို့ဖမ်းဆီးရမိတဲ့မှုရေးစေဝါတွေကိုရှမ်းပြည်နယ်အတွင်းမှာအခမ်းအနားကျင်းပပြီးတော့မိရှုဖျက်ဆီးခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ TNL ကတအံပလောင်လက်နက်ကင်တပ်ဖွဲ့က၃နှစ်နီးပါးကာလအတွင်းဖမ်းဆီးရမိတဲ့မွေးရစေဝါတွေကိုမိရှုဖျက်ဆီးတဲ့အခမ်းအနားကိုရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်မြို့သစ်ရွာမှာဒီကနေ့မနက်၈နာရီကနေ၁၂နာရီထိကျင်းပခဲ့ပါတယ်။ဒီအခမ်းအနားမှာအဓိကဆောင်ရွက်ခဲ့တာတွေကိုအဖွဲ့ရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ်
။အဓိကကတော့ကျွန်တော်တို့ဒီ2015-16ဒီ2019နှစ်ခွဲကာလအတွင်းမှာဖမ်းဆီးရမိတဲ့မွေးရစေဝါတွေကိုလူရှုဖြစ်စီတဲ့အခါမှာကျွန်တော်လုပ်ပါတယ်အဲ့ဒီမှာခမန်းတန်ဖိုးကတော့အကုန်လုံးစုစုပေါင်း3,000ပေါင်းကျော်လောက်တော့ရှိပါမယ်ဘိန်းဖြူရောယာမရောဒီဘိန်းမဲရောစသဖြင့်မြေစီဝါပေါင်းစုံမှာမျိုးစုံ
ဒီကနေ့ဖြစ်စီခဲ့တဲ့မွေးရစေဝါတွေဟာယာဘခေါ်စိတ်ကြွစေးပြား33သိန်းကျော်ဘိန်းဖြူ84ကီလိုဂရမ်နဲ့ဘိန်းမဲ143ဖိတ်တာရှိကြောင်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်လက်ရှိကျင်းပခဲ့တဲ့အခမ်းအနားဟာသရုတ်ဓာအကျဉ်းမိရှုဖြစ်စည်းတာဖြစ်ပြီးတန်ဂါတော်တွေဒေတာကန်တွေနဲ့ပလောင်တပ်ဖွဲ့ဝင်တွေအပါအဝင်စုစုပေါင်းလူ1000ကျော်လောက်တက်ရောက်ခဲ့ပါတဲ့ပလောင်တပ်ဖွဲ့ကအခမ်းအနားကျင်းပပြီးချိန်မှာမြို့သစ်ကြီးရွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းတပ်ဖုံးကျော်ကဆက်ပြောပါတဲ့
ကျွန်တော်တို့အဲ့ကျင်းပတဲ့မြို့သစ်ကြီးရွာနန်းလေးကိုဒီမြန်မာတပ်မတော်ဘက်ကတက်လာတော့ကျွန်တော်တိုက်ပွဲတွေဖြစ်တယ်မင်းကြီးလည်းဖြစ်တယ်ခုလည်းဖြစ်နေတယ်လက်နက်ကြီးတွေလည်းပြင်နေသေးပါပဲ
ပလောင်တပ်ဖွဲ့ဟာမွေးရစေဝါတိုက်ဖြတ်ရင်ငါးနှစ်စီမံချက်ကာလအတွင်းဘိန်းကင်းဧက9,000ကျော်ဖျက်ဆီးနိုင်ခဲ့တယ်လို့မွေးရစေရောင်းသူ100ကျော်ကိုဖမ်းဆီးအရေးယူပြီးမွေးရစေဆွဲသူ9,000ကျော်ကိုလည်းစီးဖြတ်ပေးနိုင်ခဲ့ကြောင်းတအန်းပလောင်ဒေသမှာမွေးရစေဝါရောင်းဝယ်မှု၃ဆွဲမှု80ရာခိုင်နှုန်းနီးပါးရောကြလာခဲ့ကြောင်းလည်းထုတ်ပြန်ထားပါတယ်ဒီကနေ့မနေ့ပိုင်းမှာပဲ UWSA ကဝါတက်ဖွဲ့ကလည်းရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမြို့နယ်ပုံပါကျင်းမြို့နယ်ခွဲဟွေဩကျေးရွာမှာမိုးရစေဝါတွေကိုမိရှုဖျက်ဆီးတဲ့အခမ်းအနားကျင်းပခဲ့ပါတယ်။မိရှုဖျက်ဆီးခဲ့တဲ့မိုးရစေဝါပမာဏကိုတောင်ပိုင်းဝါတက်ဖွဲ့ရဲ့ဆက်ဆံရေးမှူးဦးဆံမလောကအခုလိုပြောပါတယ
်။ကျေးရွာစီက29ဘိန်းကျော်ပြီးတော့ဘိန်းမဲ14ကီလိုဘိန်းချီဝါ4ကီလိုမူကြီးတိုက်ချက်တာကျွန်တော်20မိနစ်ကျွန်တော်ရှိတော့တိုင်းကျွန်တော်ရှိတာအတုံးကြီးတစ်ချိန်နဲ့အတုံးကြီးခုတ်တက်တရချိန်အမျိုးဖြစ်သွားပြီ
လက်ရှိဖြစ်စည်းလိုက်တာကတော့၃နှစ်ကာလအတွင်းဖမ်းဆီးရမိတာတွေဖြစ်ပြီးဝါချက်ဖွဲ့တောင်ပိုင်းဒေသမှာအခုလိုမိရှုဖြစ်စည်းတာဟာတတိယအချိန်မြောက်ဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားကိုလူ1500လောက်တက်ရောက်ခဲ့ပြီးမိုင်းတုံနဲ့ပုံပါချင်းမြို့နယ်ကအုပ်ချုပ်ရေးမှူးတွေနဲ့ဝန်ထမ်းတွေပါပါဝင်တက်ရောက်ခဲ့ကြောင်းပြောပါတယ် UWSA ဝါချဖွဲ့ဟာ2005ခုနှစ်ကတည်းကဗိမ်းဆိုင်ပြိုထုတ်လုပ်တာတွေကိုတားဆီးနှိမ်နှင်းခဲ့ပြီးမူရစ်စေဝါကင်းစင်ဒေတာအဖြစ်ကြီးညာခဲ့ပါတယ်။နိုင်ငံတကာစောင့်ကြည့်သူတွေကတော့ဒီလိုကြီးညာခဲ့ပေမဲ့ဗိမ်းအစစိတ်ကြွဆေးပြားတွေထုတ်လုပ်လာတယ်ဆိုပြီးဝေဖန်တာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့ကဌာနချုပ်ဝမ်ဟိုင်းမှာအပြည်ပြည်ဆိုင်ရာမူရစ်စေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားကိုကျင်းပပြီးမြန်မာကျပ်ငွေ3000ဘိုးလောက်တန်ဖိုးရှိတဲ့မူရစ်စေဝါတွေကိုပထမဆုံးချိန်မီးရှို့ဖျက်ဆီးခဲ့တယ်လို့ရှမ်းတန်တော်စင်သတင်းဌာနကထုတ်ပြန်ထားပါတယ် SSPP SSA ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာဖုန်းခေါ်ဆိုလို့မရခဲ့ပါဘူးကချင်ပြည်နယ်ကလူမှုအခြေပြုမူရစ်စေနှိမ်နှင်းရေးအဖွဲ့ပတ်ကြံဆောင်ကလည်း2014ခုနှစ်ကစတင်ပြီးမူရစ်စေဝါတိုက်ဖြည့်ရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့ရမှာ၄နှစ်တာကာလအတွင်းမှာဘိန်းဆိုင်ခင်ဧက6000နီးပါးဖြည့်ဆည်းနိုင်ခဲ့ကြောင်းနဲ့တချင်ပြည်နယ်အတွင်းမှာမူရစ်စေဝါသုံးဆွဲတာနဲ့ရောင်းဝယ်တာ60ရာခိုင်နှုန်းလောက်လျော့ပါးသွားကြောင်းသတင်းထုတ်ပြန်ထားပါတယ
်။ကိုမိုးစောပါရှင်တော်တာရှင်များရှင်ဒီမိုကရက်တစ်မြန်မာအသံ DVB သတင်းထောက်တအူနဲ့အေယာဝတီသတင်းဌာနကသတင်းထောက်တအူကိုတအောင်းလက်နက်ကင်အဖွဲ့ TNLA နဲ့ဆက်သွဲခဲ့ရဲဆိုပြီးဒီကနေ့ဖမ်းဆီးလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ် DVB သတင်းဌာနကတော့တပ်မတော်ဆွဆွဲတယ်လို့မဟုတ်ပဲသတင်းသမားတွေဟာမူရစ်ဆေးဝါးတိုက်ဖျက်ရေးနဲ့သတင်းသွားယူပြီးအပြန်လာမှဖမ်းဆီးခံရတာလို့ပြောပါတယ်နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မခင်ဖြူတွေကပြောပြပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီမိုကရက်တစ်မြန်မာအသံ DVB အကြီးအကဲသတင်းတောက်နှစ်ဦးဖြစ်တဲ့ဦးအေးနိုင်နောက်ဦးဖုံးပြည်နိုင်နဲ့ ERI သတင်းတောက်ဦးသိန်းစော်တို့ကိုတအောင်းလက်နက်ကိုင်အဖွဲ့ TNLA နဲ့ဆက်သွယ်မှုနဲ့ဒီကနေ့မိုးလွယ်ပိုင်းတုန်းကပဲဖမ်းဆီးထားပြီးတော့တရားဥပဒေအရအေးအေးယူသွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာပါရှမ်းပြည်နယ်အရှင်မြောက်ဘက်နမ်းစံတီဘောကားလမ်းပေါ်မှာတက်မတော်စစ်ကြောင်းကဒီလမ်းကြောင်းလုံခြုံရေးဆောင်ရွက်နေတဲ့အချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းနဲ့လိုက်ပါလာတဲ့ဒီသတင်းတောက်3ဦးအပါအဝင်အမျိုးသား9ဦးကိုတွေ့ခဲ့ပြီးတော့သူတို့ဟာ TNLA အဖွဲ့နဲ့ဆက်သွယ်ခဲ့တဲ့ဆိုတာကိုစုံစမ်းတွေ့ရှိရတာကြောင့်တရားဝင်နဲ့အညီဆောင်ရွက်နိုင်ဖို့အတွက်လာချိုရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်တမက် DVB သတင်းဌာနကတော့သူတို့ရဲ့သတင်းထောက်တွေဟာတက်မတော်ကဆွဆွဲတယ်လို့မဟုတ်ပဲဒီကနေ့ကြာရောက်တဲ့အပီပီဆိုင်ရာမူရစ်စေဝါအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အတွက်သတင်းယူရင်းနဲ့ဖမ်းဆီးခံခဲ့ရတာလို့ပြောပါရယ
်မူရစ်စေဝါတိုက်ဖျက်ရေးလိမ့်တာလေနေရာတော်တော်များများလိုက်တယ်အဲ့ဒီကိုသတင်းယူပြီးသွားကြတာပဲလေဒီကလည်းဒီကတိုက်ဖျက်ရေးကိစ္စကဘာမှတပည့်အလုံးနဲ့ဆိုင်တဲ့ကိစ္စလေဒီ CNL ဒီသူတို့ပြောတဲ့အကြမ်းဖက်တောင်းရန်သူဖွဲ့အကြောင်းသတင်းလည်းမဟုတ်ဘူးအင်တာဗျူးလည်းမဟုတ်ဘူးဒါမျိုးစေဝါကိစ္စကတော့ဘဝတပြည်လုံးပြဿနာရှိနေတဲ့ကိစ္စလေအဲတော့ကျွန်တော်တို့ဒီကအဖွဲ့ကတော့မျိုးစေဝါကိစ္စသတင်းသွားကြည့်ရဲကျွန်တော်နားလိုက်တာအားသာပဲ
DVB ရုပ်သံဌာနအက်ဒီတာတူဖြစ်တဲ့ဦးသံဝင်းထွတ်ပြောသွားတာပါတက်မတော်ရဲ့ထုတ်ပြန်ချက်ထဲမှာလာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းပြောထားပေမဲ့လို့သတင်းထောက်တွေဘယ်နေရာမှာရှိနေတယ်ဆိုတာကို DVB အနေနဲ့စုံစမ်းနေဆဲဖြစ်ပြီးတော့သိချာမသိရသေးဘူးလို့လည်းဦးသံဝင်းထွတ်ကပြောပါတယ်
အခုကြီးကကျွန်တော်စုံစမ်းနေတယ်ကွာကြာပြီလားစုံစမ်းနေတော့လည်းပြီးတော့ thread count နဲ့တိုင်ပင်ရတဲ့လိုရှိရဲနောက်ပြီးတော့ကျွန်တော်တို့ဟိုရှင်းနေတဲ့တိုင်ပင်ရတဲ့ရှင်းနေရှိရဲဟုတ်ကဲ့ဒီကအခုသတင်းအချက်လက်စုဆောင်းနေတယ်ကွာရှိနေတယ်ဆိုတော့စိတ်မကြတဲ့ကြီးအခုသတင်းဝင်လာတာလေစုံစမ်းနေတယ်ကွာဆိုတော့အဲ့ဆောက်တော့သူတို့လာချိုးရဲစခန်းကိုတွေ့ပြောင်းတယ်လို့ရေးထားကြပါတယ်ကျွန်တော်တို့အစ်ကိုအမသိသေးဘူးစုံစမ်းနေတယ်ကွာလာချိုးရဲစခန်းပဲစခန်းလည်းပဲရောက်လဲကျွန်တော်တို့သိချင်မသိသေးဘူးစုံစမ်းနေတယ်ကွာ
အခုသတင်းထောက်တွေဖန်ဆီးခံရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဇွန်လ3ပိုင်းကစလို့အပြည့်ရဲ့လက်မှတ်မထိုးထားသေးတဲ့ဒီပလောင်လွတ်မြောက်ရေးတပ်ဦး PSLF ရဲ့လက်အောက်ခံ TNLA တအောင်းတပ်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဆက်တိုက်ဖြစ်ပွားနေတာပါဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်သူတွေကိုတရားမဝင်တဲ့ဒီအကြမ်းဖက်တောင်းကျမ်းသူအဖွဲ့တွေနဲ့ဆက်သွယ်တယ်လို့ဆိုပြီးတော့အရင်တုန်းကဖန်ဆီးတာတွေရှိခဲ့ဘူးပေမဲ့လည်းသတင်းသမားတွေကိုဒီလိုမျိုးဖန်ဆီးတာကတော့ဒါပထမဆုံးအချိန်ပဲဖြစ်ပါတယ်ရှင်
မခင်ပြည်တွင်တင်ပြသွားရပါရှင်အခုတော့ဖားကန့်ဒေတာကအရင်မစေးကြောက်သူသမားတွေရဲ့တရင်ဖက်အလက်ပေးရအောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်ဒေတာတွေမှာပဲကျွန်းလ25ရက်နေ့ညနေပိုင်းကရင်မစေးကြောက်ရှာဖွေသူတွေနဲ့ကုမ္ပဏီကိုစောင့်တဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာတင်းမာမှုတွေဖြစ်ပြီးရဲဖက်ကပြစ်ခတ်မှုကြောင့်ရင်မစေးကြောက်ရှာဖွေသူတဦးသေဆုံးသွားခဲ့ပါတယ်ဖားကန့်မြို့နယ်ထဲမှာတော့အခုလိုမျိုးပြစ်ခတ်မှုတွေကြောင့်သေဆုံးမှုတွေရှိသလိုမြေစာပုံပြိုကျတာတွေအပြင်တခြားသဘာဝဘေးအန္တရာယ်တွေနဲ့တိုက်ဆုံတာတွေလည်းရှိနေပေမဲ့ဖားကန့်နယ်ထဲမှာတော့တင်ကနန်းရှိတဲ့ရင်မစေးကြောက်ရှာဖွေသူတွေကတော့နေ့စဉ်ရှာဖွေတူးဖော်နေဆဲပဲလို့လည်းဆိုပါတယ်အပြည့်အစုံကတော့ထိုင်းအခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်ဒေသဘက်မှာဇွန်လ25ရက်နေ့ညနေပိုင်းမှာရင်မစေးကြောက်ရှာဖွေသူတွေက 老板问一下他的公民的独立的那样吗也没谁叫下回应呢农药也得不问的我别看大家也没谁叫下回都得送给大家龙岩的大家没有大 democracy 不就欧个他乌罗看啊哭路表白的
东来回老马的路公民为啥开那不拿得起那为啥拿得起为啥开那公民们拿起嘛，因谁的嘛里啊？问问下来去，也打了，加打了去，加了打面了，也来在那跑着，还在路边踢馒头了。哎，踢的路了，飞多了，哎，别说俺是米修不来的。哎，那踢了我，哎，这个野狗，因谁的嘛里啊？玩盘不来的，玩盘不来的，哎，我见到明年伢了，见阿飞来一路都飘了呗。现在我老老了那个了，盘嘛没五成了，盘了了，盘面拉拉了，西面怎么样？
他还没有龙天地大伯妈咯，等个那老师嘞，因为谁叫下回都来讲嘛，别看不来讲，得送哪里边，你咋帮表家路得送哪，爷爷几路得送哪里，我不得什么么么事哪里，听你来路来说吧嘞。
毛通山呀，哎呀，我来进入的哈，得要适当适当的家的嘛，哎，好嘞，哎，哎，适当的，哎，我那拉东啊，白老家，哎，来适当的表亲，也不适当的，哎，这了，哎，我好啊，好啊，我最初弄草木呢，那要怕那，或者你阿木比的歪了，不要追他了。你生活的么想么想的呀，怎么比怎么个，你啥脾气的呢？也脾气的低的呢？哎，没有，你家脾气的呢？哎，没有的人呢？
那么几月份嘛咯？将来十一年年里。白马，可把酒家来端，伊们谁叫下回独立来个，都有得送币。俺屋头们呢，边摊上大家也是来端，谁用不比我古大木路开下来吧？第六个把酒家那里，你咋帮酒家那里么？咋个那批那边买？伊们谁叫下回独立个咯？要把到那么西呗？你还得苦钱是嘛？叫谁都不那里个，十六里那叫，他看地大的苦了嘛？所以地大地里个里那嘞。你们谁叫下回都留意哈？等个那马戏的路嘞，龙开安那里有个他，我老看啊，是吧嘞？
看蛮奇怪，我等把那老戏的呀，本来说怕个没有内容啊，进入到龙开嘛，被拉下拉住家了。我平常啊，哦，怕点啊，格里啥啊地地边的搞的呀？怕点计划不？进入到生物奥数不？哎，那里边个格里都拉下了呢，哎马戏的，公里嘛都龙里嘞，全家了，起码在路啊都住家嘞，人生嘛的呀，住了吧，小小的包嘞，面嘛稳住了。
好了，别看目的，电话目的撇开了，现在那不得了。他看欧洲人不呢，他看也是看俄罗斯对路没样的吧？我，别个的废话，伊拉过年内容啊嘞，他看没有呢，什么欧，那么几月对嘛？伊们谁叫下回都的哈？这个外表家嘞对，如果我对送比的确怎样也是个话嘞，个钱币呢？他看没有呢，龙天几月欧数嘛？叫生下回的公里的个，顺便面罩的，顺便他也看你，面罩帮表家人叫。伊们谁叫下回都的来个那乌哈？比个人那放十七分的个买嘛，对生物撇开比，这钞票送哪里呢？路费也钞票没有心里来，说比外面不里来心里大吧？这钱比呢嘛，叫谁都跑来龙岩里个你脱哪嘞？顺便米沙帮你表彰人家，他干的大嘛？有在生物里个么？加个那说的路心里比，这卡地呀嘛，伢那起表送哪里去的路？这卡地呀嘛咯，但是那起比表送对送哪里来撇开呀了吧？那放十七分的开嘛咯？你咋不表彰人家？路子拉人家对送个呀别那嘛咯？个钱币呢？怕个牛呢？对啊，叫谁都放屋里将撇拉嘞？路子帮面说，送送呀屋里八文，他把我八文钱剩下，收走的呢不得了。说多个送人是随便不提，当时屋里来洗给他吧。所以啊，说说，时间没叫谁都放屋里不？所以啊，对你呢，时间点在屋里没老难个嘛？其他三样他不过来 ，Global Witness 八文。这娃娃保温间已受伤的了，破里个，那长沙小区那天嘛，当初他被没来，叫谁都跑伊龙岩里个咯，生来老干的在批发的去。
妈伊伊妈昨天被捕到了吧？ဖီယိုအင်းမြမပိုင်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဖီယိုအင်းမြမပိုင်းအစီအစဉ်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေသတင်းဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်တခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တွေ့အတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြမပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ပို့ဟိုစာလိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဇွန်လ26ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာကြားဖို့ရှိတာကတော့
ပန်းတီးရပါလို့မိုးပေါ်မတက်သွားပဲမြေပေါ်ပြုတ်ကျလာတာလေ။ဆိုတော့မေးခွန်း Isaac Newton ကမေးတဲ့အခါကဘာကြီးမှာ gravitation
အမေရိကန်ငြိမ်းချမ်းရေးအဖွဲ့ Peace Corps ရဲ့တင်းနန်းတာဝန်ခံဟောင်းကိုဆိုးဆိုင်ရဲ့ယုံကြည်ရကိုတော့သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိပါတယ်။ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ရမှာပါ။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ Mobile Financial Services လို့ခေါ်တဲ့ Mobile Phone ကတဆင့်ငွေကြေးအလွဲအပြောင်းလုပ်တဲ့စနစ်မြန်မာနိုင်ငံမှာတွင်တွင်ကျကျအသုံးပြုနိုင်ရေးအတွက်အစိုးရဝန်ကြီးဌာနတချို့ကစိတ်ဝင်စားမှုပြသပေးမယ်လို့တခြားဌာနတွေနဲ့ပူးပေါင်းဆောင်မှုအားနည်းနေသေးတယ်လို့မြန်မာနိုင်ငံမှာ Mobile Financial Services ပေါ်ပေါက်လာရေးဦးဆောင်လှုပ်ရှားနေသူတို့ဖြစ်တဲ့ဒေါ်ပွင့်ထွန်းကပြောပါရယ်။ဒီစနစ်သာမြန်မာနိုင်ငံမှာတွင်ကျလာရင်တောင်သူလယ်သမားတွေနဲ့အခြေခံလူရန်းစားတွေအတွက်အဆင်ပြေနိုင်တယ်လို့တိုင်းပြည်စီးပွားဖွံ့ဖြိုးရေးအတွက်လည်းအထောက်အကူပြုနိုင်တယ်လို့ဆိုပါရယ်။ဒေါ်ပွင့်ထွန်းကိုဆက်သွယ်မင်းမြတ်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနဲ့အဖြစ်နဲ့ကိုစောဝင်းလိုင်းကတင်ပြပေးထားပါရယ်ရှင်။
အမကြိုးစားလှုပ်ဆောင်နေတဲ့ဒီ Mobile Financial Services မြန်မာပြည်မှာပေါက်လာဖို့အတွက်အခုလှုပ်ဆောင်နေတဲ့နေရာမှာဒီအဓိကအခေယာကြတဲ့အစိုးရဘက်ကဟိုတာဝန်ရှိတဲ့သူတွေကဘလောက်လက်ခံမှုအတိုင်းအတာရှိသလဲပုဂ္ဂလိကကုမ္ပဏီတွေဘက်ကရောဘဏ်တွေပေါ့နော်သူတို့ဘက်ကရောဘလောက်အထိလိုလိုလားလားပူးပေါင်းပါဝင်လိုစိတ်ရှိပါသလဲ
ဟုတ်ကဲ့ဟိုဟိုကျမပဲကိုဟိုပေါ့နော်ဟိုအစိုးရဘက်ကနေကြည့်မယ်ဆိုလို့ရှိရင်အစိုးရကဒါအဓိကကြတဲ့ဖွဲ့ပါတော့နော်ဆိုပဟိုပန်နဲ့ဆက်သွယ်ရေးဝန်ကြီးဌာနကတော့ဒီနာတော့ကဒီဆက်ကုမ္ပဏီတွေဆက်သွယ်ရေးကုမ္ပဏီတွေမှာရွေးတဲ့အချိန်မှာဒီ Mobile Financial Services Experience ရဲ့ကုမ္ပဏီတွေကိုရွေးခဲ့ပါတယ်အဲ့ဒါကလည်းဒါတိုင်းပြည်အတွက်ဒါအများကြီးထောက်ကူပြုခဲ့ပါတယ်ဆိုဒီအကြောင်းဆက်သွယ်ရေးကုမ္ပဏီတွေကိုရွေးတဲ့အချိန်မှာဒီ Mobile Financial Services Experience ရဲ့ကုမ္ပဏီတွေကိုပဲရွေးခြင်းအဖြစ်ဟာအဓိကထားပြီးအခရာကြပြီးရွေးတဲ့ရွေးခြင်းအဖြစ်ဟာဒီတိုင်းပြည်အတွက်မှာအခုမှချိန်မှာ Mobile Financial Services ကိုသုံးနိုင်တာဖြစ်ပါလေဆိုကျွန်မအမြင်မှာတော့ဗောနော်အစိုးရကလည်းဒီ Mobile Financial Services ကိုလက်ခံတယ်လို့ကျွန်မယုံကြည်ပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုကျွန်မကဘိုးဘန်ရဲ့ဒူဥက္ကဋ္ဌနဲ့အတူတူလက်တွဲပြီးတော့ဒီဟာကို Mobile Financial Services Regulation တခုပေါ်ပေါက်လာအောင်မြန်မာပြည်မှာကူညီပြီးတော့ရေးခဲ့ပေးပါတယ်အဲ့တော့ကျွန်တော်တို့ကူညီပေးနေတဲ့အချိန်မှာဘာတွေတွေ့ရလဲဆိုတော့ဘိုးဘန်ကိုယ်ရင်ကဒီလိုမျိုးယုံကြည်စိတ်ချရတဲ့ဟို Telecommunication ဆက်သွယ်ရေးကုမ္ပဏီတွေဆိုလို့ရှိရင်လည်းဒါကုမ္ပဏီအကြီးတွေဒါတွေတော်ရုံတန်ရုံနဲ့သူတို့တွေကဟိုဒုက္ခရောက်မတော်နိုင်တဲ့ကုမ္ပဏီတွေယုံကြည်ရတဲ့ကုမ္ပဏီတွေသူတို့မှဟိုကြောတောက်နောက်ကန်ရှိတဲ့ကုမ္ပဏီတွေဒီကုမ္ပဏီတွေက Mobile Financial Services ကိုတကယ်လုပ်မယ်ဆိုလို့ရှိရင်အောင်မြင်လုပ်နိုင်တဲ့ကုမ္ပဏီတွေအဲ့တော့ကျွန်မအနေနဲ့တွေ့ကြည့်မယ်ဆိုလို့ရှိရင်အစိုးရဘက်ကเนาะ so regulatory back ဆိုလို့ရှိရင်เนาะလုံးဝ supported ပါတယ်လုံးဝအောင်မြင်နေပါတယ်ဒါပေမဲ့ဟိုဒါကိုဆက်ပုံးမဲ့ဆိုလို့ရှိရင်တခြားအစိုးရဘက်ကနေကြည့်ရတယ်ပေါ့เนาะ Ministry of Finance and Planning တို့ဘာလို့ရရအောင်ကျွန်မဒါမသိသေးပါဘူးသူတို့တွေကတော့သူတို့ပြီးတော့ education ပေးရမယ်ဆိုလို့ရှိရင်လည်းတင်ရမယ်ပေါ့เนาะ education လိုတာလည်းရှိချင်ချင်တော့မယ်အဲ့ဒီဟာကတောင်သူလက်သမားတွေလက်ထဲမှာ mobile phone ရှိတဲ့အတွက်တောင်သူလက်သမားတွေလက်ထဲမှာ mobile financial services ဆိုတော့ solution ဒါအစိုးရအနေနဲ့ကအများကြီးတိုင်းပြည်သားတွေအတွက်ကိုအကူအညီပြုရတဲ့ဟာကိုတေးတေးချာချာနားလည်ပြီးဆိုတော့အများကြီးဆက်လုပ်ဖို့လွယ်ပါတယ်
ပုဂ္ဂလိကနဲ့အစိုးရပိုင်းနဲ့ပူးပေါင်းလှုပ်ဆောင်ရင်တော့ခီးမြန်မြန်ပူရောက်မယ်ပေါ့နော်။သူဘောကဆိုးဆိုးအမှပြောသလိုအစိုးရကထုတ်ပေးခြင်းနဲ့ဒီအမတော်ကြီးတွေကိုဒီအစိုးရလုပ်ငန်းနဲ့ဆိုင်ဟိုပုဂ္ဂလိကကုမ္ပဏီတွေကလုတာကင်တာမြန်ဆန်တဲ့သဘောရှိတော့သူတို့ဒီအစိုးရနဲ့နားလည်မှုယူပြီးတော့မြန်မြန်ဆန်ဆန်ပို့ပေးမယ်ဆိုရင်တော့ဖြစ်တာပေါ့။အဲ့လိုဖြစ်လာဖို့အတွက်ကောအမကျွန်တော်တို့လက်ရှိအနေအခုဒီဒီနေ့ကျွန်တော်တို့ပြောနေတဲ့အချင်းအနေကြည့်မယ်ဆိုလို့ရှင်အမစိတ်အထင်ရဟိုဘလောက်လောက်များလို့အောင်မယ်ထင်တယ်လဲကျွန်တော်တို့အချင်းတိုင်းတားရ
Okay အချင်းတိုင်းတားရနေပြောလို့ရှင်ပေါ့နော်ဆိုဒီ Mobile Financial Services Community ကမြန်မာပြည်မှာပေါ်ပေါက်နေပါပြီမြန်မာခုရှိနေပြီဆိုတော့အစိုးရဘက်နဲ့ဟိုပုဂ္ဂလိကဘက်ကတော့ညှိပြီးလို့ရှင်လှုပ်လို့ရှင်အများကြီးပို့ပြီးတော့တိုးတက်ဖို့အများမှားတယ်အခုအချင်းမှာတွေ့ကြည့်မယ်ဆိုလို့ရှင်အခုကပေါ့နော်ဆို June 2019ဂျူလိုင်းလ2019မှာဆိုလို့ရှိရင်ဂျူလိုင်း2020မှာတိုင်းပြည်လုံးမှာနောက်ကသုံးနှစ်အတွင်းမှာမြန်မာပြည်မှာတိုင်းပြည်ကအားလုံးကမိုဘိုင်းဖုန်းကနေပြီးမိုဘိုင်းဖုန်းကိုငွေသားတွေပါတွေကို cash နဲ့မသုံးနိုင်တဲ့နိုင်ငံလုံး mobile financial services သုံးရမယ်ဆိုလို့ရှိရင်လုံးဝဖြစ်နိုင်ပါတယ်။လုံးဝကျမတို့ရောက်လဲရောက်နိုင်ပါတယ်။အဲ့ဒီ vision ကိုတကယ်လို့ပေါ်အောင်လုပ်မယ်ဆိုလို့ရှိရင်ရပါတယ်။ဒါဖြစ်လို့လဲဆိုတော့ကျမတို့တိုင်းပြည်သားတွေမှာလွန်ခဲ့တဲ့သုံးနှစ်တုန်းကဆိုလို့ရှိရင် mobile phone ကလောက်တင်နေမှာမရှိသေးပါဘူး။နောက်တော့သုံးနေတယ်ဆိုလို့ရှိရင် mobile phone ကလူတိုင်းလက်ထက်မှာရှိတဲ့အပြင်ကိုလူတိုင်းက mobile financial services mobile wallet တွေသုံးလို့ရတယ်။ဥပမာပြမယ်ဆိုလို့ရှိရင်ပေါ့နော်။ဆိုကျွန်တော်အခု airtime top up လုပ်လို့မျိုးပဲ။ဟိုငွေချေကဝယ်တဲ့နေရာတိုင်းမှာ wallet mobile phone wallet ပေါ်မှာကိုကပတ်စံထည့်ထားတယ်လို့ရှိရင်ကိုကကိုသုံးတဲ့ပတ်စံကအစားအစမျိုးသားချင်းကိုပတ်စံငွေလွှဲစရာရှိတာအစား။အောင်းငါအဝေးကြီးကိုသွားစရာမလိုပဲနဲ့ကားစီးအပေါ်မကုန်နဲ့အချင်းကုန်နေအများကြီးပြတ်သွားတယ်ဆိုလို့ရှိရင်ဒါတိုင်းပြည်ရဲ့ productivity အတွက်ကိုအများကြီးထိုးတက်သွားပါတယ်ပြီးတော့တိုင်းပြည်တစ်ပြည်လုံးမှာအစိုးရအတွက်လည်းဒီစနစ်ကိုသုံးမယ်ဆိုလို့ရှိရင်အများကြီးအကျိုးများရှိပါတယ်အထူးသဖြင့်အစင်းရဆုံးတော့ကျမတို့တိုင်းပြည်ရဲ့တကယ်အခရာအကြဆုံးတော့အောင်လယ်သမားတွေတော့မှလုံးဝပြောင်းလဲသွားနိုင်ပါတယ
်တကယ်လို့ဆိုကြပါစို့ဗျာအခုကျွန်တော်တို့လက်ရှိမြန်မာနိုင်ငံအနေထားဒီနေ့ခဏအနေထားနဲ့ကျွန်တော်တို့ပြောမယ်ဆိုရင်ဒီ mobile financial service လို့ခေါ်တဲ့ဒီ mobile နဲ့ပြီးတော့ငွေကြေးလွှဲပြောင်းလုပ်နိုင်တဲ့စနစ်တကယ်တူးတူးကျဲကျဲထိထိရောက်ရောက်ဖြစ်အောင်ကျွန်တော်တို့အရေးကြီးဆုံးအချက်ကိုပြောပါဆိုလို့ရှိရင်သူတဘောကလည်းအမပြောသလို2020မှာခံမထားဆို2020မှာကျွန်တော်နိုင်ငံလုံးတိုင်တိုင်နဲ့ဖြစ်တော့လုပ်နိုင်ဖို့အတွက်အရေးကြီးဆုံးအချက်ကဘာဖြစ်မလဲ
ဆိုကျွန်မအနေနဲ့ပေါ့နော်ဒီ mobile financial services စနစ်ကတနင်္ဂနွေလုံးအနေနဲ့ပေါ်ပြပါအောင်ဆိုရှင်နံပါတ်1အဓိကအကြဆုံးခရအကြဆုံးစနစ်ကပေါ့နော်နေရာတိုင်းမှာဒီ agent တွေရှိဖို့လိုပါတယ်နေရာတိုင်းမှာ agent တွေရှိဖို့ကနံပါတ်1ပေါ့နော်ဒါ agent တွေကလည်းဒီမှာဒီရွာလမ်းထိပ်ကကုန်းရဆိုင်နိုင်ရွှေဆိုင်နိုင်စီဆိုင်နိုင်ကုန်းတွေတိုင်းကုန်းတွေတိုင်းက mobile financial ခုဆွဲတဲ့လွှဲတဲ့လူတွေအားလုံးက mobile financial services agent ရှောက်ကြပြီဆိုလို့ရှိရင်ယူရိုင်းမှာကညာနိုင်ငံမှာဆိုလို့ရှိရင်ဒီလိုမျိုးကျန်တသိန်း2000ကျော်ရှိတယ်။မြန်မာပြည်မှာလည်းအနည်းဆုံးတသိန်း2000ကျော်နေရာတွေမှာရှိသွားပါပြီဆိုလို့ရှိရင်ဒါနံပါတ်1အရင်အရေးကြီးပါတယ်။ဘာလို့လဲဆိုတော့ဒီ cash in cash out agent တွေရှိဘူးဆိုရင်ဒီ technology ကိုသုံးလို့ပဲသုံးလို့မရပါဘူး။ technology ကလူဒီရွာတိုင်းတွေမှာရှိတဲ့ဟို agent တွေပွဲပြီးတော့လုပ်ရပါတယ်။အဲ့ဒါနံပါတ်ဒီ agent တွေနေရာတိုင်းမှာရွာတိုင်းမှာရှိဖို့လိုပါတယ်။နံပါတ်1က awareness raising ပေါ့နော်ဆိုတော့ဒီဟာကိုဒီစနစ်ကိုပုံရှင်ဘဝကိုဘယ်လိုပြောင်းလဲစေဆိုတဲ့ဟာကိုလူတိုင်းလူတိုင်းသိဖို့လိုပါတယ်ပြီးတော့ဒါ company တစ်ခုကကောင်းသွားတဲ့ဟာကတိုင်းပြည်တော့ company အတွက်ကိုကောင်းတာနဲ့တိုင်းပြည်သားတွေအတွက်ကိုမဖြစ်ရောက်တာမဟုတ်ဘဲနဲ့ဒီဟာက company အတွက်လည်းကောင်းတယ်တိုင်းပြည်အတွက်လည်းကောင်းတယ်စင်ရဲ့ဘက်ကလည်းကောင်းတယ်ဆိုတော့ company တစ်ခုကိုဥပမာထားပြီးတော့ဒီဟာကိုဒီလူ company ကိုကိုလည်းပေါ်လာပါလိမ့်မယ်ဒါပေမဲ့နံပါတ်အဓိကဆိုကြည့်တဲ့နေရာတိုင်းမှာရှိဖို့ ਨੇ ဒီ company ဒီ mobile financial services ဘယ်လိုတုံးနေဆိုတဲ့ဟာကို digital finance literacy ပေါ့နော်ဆိုဟိုအပေါင်းလုံးသင်ပေးတဲ့ဆိုမျိုးကျွန်မအနေနဲ့ရှိတဲ့လူတိုင်းလူတိုင်းကို mobile financial services ဆိုတာဘာလဲဘယ်လိုတုံးရလဲဆိုတဲ့ဟာကိုလူတိုင်းလူတိုင်းကိုသင်ပေးစေချင်ပါတယ်ဘယ်လိုတုံးရမလဲဆိုတာကိုသင်ပေးလိုက်ပြီးဆိုတာ ਨੇ ဒါဟာတိုင်းပြည်ဘက်ကထိုးတက်ပါမှာပါ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးသတင်းလွှာကိုထုတ်လွှင့်ပေးလိုက်တာပါအခုတော့မနက်ဖြန်အင်္ဂါနေ့ညတရားလေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်သောတာရှင်များရှင် အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေစောင်းရံရှောင်းရံကိစ္စတွေကိုအလေးထားပြောဆိုသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်ပုဒ်တစ်ကိုကင်ဆယ်ထားတဲ့ NND ဆိုရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူအပေါ်မမောက်ပါဘူးပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့စတာတွေကိုလည်းတိုက်တွန်းထားပါတယ် NND အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုအဖြစ်ဆက်လက်ရပ်တည်နိုင်မှုဘာတွေလုပ်ဖို့လိုမလဲဆိုတာကို VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောတာရှင်ဒီအနေနဲ့ရောအစိုးရတက်တန်းတစ်နှစ်ကျော်လာပြီဖြစ်တဲ့ NND ပါတီအနေနဲ့ပြည်သူနဲ့တသားတည်းရှိနေသေးတယ်လို့ယူဆကြပါသလားကိုအမြင်ကိုသဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VO ရဲ့ဖုန်းနံပါတ်1392382555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်
။မနက်ဖြန်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းဘတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါ Android စနစ်သုံး smartphone တွေမှာအသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုလျော့ဝက်ချိတ်ဆက်ပြီးဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်အလက်တွေကိုရယူမျှဝေနိုင်တာကိုကွန်ပျူတာပညာရှင်တွေကလေ့လာတွေ့ရှိခဲ့ကြပါရစေ။ Virginia Tech ကပညာရှင်တွေ၃နှစ်အချိန်ယူပြီးတော့ Android app ပေါင်း3000ကျော်ကိုလေ့လာခဲ့ကြတာမှာဖုန်းပိုင်ရှင်ရဲ့ခွင့်ပြုချက်မလိုပဲ app တွေတစ်ခုနဲ့တစ်ခုဆက်သွယ်နိုင်အချက်အလက်တွေအပေးယူလုံနေတာတွေ့ခဲ့ကြတာပါ။အချက်အလက်တွေခိုးယူနိုင်တဲ့ app ဆောင်သွဲတွေအကြောင်းကိုမဆုမျက်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါရစေရှင်။
အီးမေးလ်လုံခြုံရေးအင်တာနက်လုံခြုံရေးအွန်လိုင်းလုံခြုံရေးဆိုပြီးတနေ့တနေ့မရောအောင်ကြားနေရတာအခုတခါကိုယ့်ဖုန်းနဲ့တွင်းထားတဲ့ app တွေကိုလည်းအားလုံးကလုံခြုံတယ်လို့သတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညုံရေ
း Android app တွေတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့ချင်းချင်းအပေးယူလုပ်ကြတယ်ဆိုတာလားဗျ
ဟုတ်တယ်လေ Virginia Tech Engineer College ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin Jiang နဲ့လက်ထောက်ပါမောက်ခ Gan Wang တို့ဥဆောင်ပြီးတော့လေ့လာတဲ့လေ့လာမှုကနေတွေးခဲ့ကြတာရှင် App တွေတစ်ခုနဲ့တစ်ခုဖုန်းပိုင်ရှင်မသိအောင်လို့ဆက်သွယ်လို့ရတဲ့ App စုံတွဲတွေကကို smartphone နဲ့အချက်လက်တွေကိုအပြန်အလှန်အပေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့တယ်လေသူတို့က Android App ပေါင်းသသိန်းသသောင်းကျော်ကို၃နှစ်ကြောင်အသေးချာလေ့လာခဲ့ကြပြီးတော့သူတေသနစစ်တမ်းပြုစုခဲ့ကြတာ
သူတို့ဒီတွေက Dire Drive ဆိုတဲ့ software တစ်ခုကိုတီထွင်ပြီးတော့ Google Play မှာရနိုင်တဲ့လူသုံးအများဆုံး Android app ပေါင်းသသိန်းကျော်နဲ့အနေရှိတဲ့ malware app နမူနာတွေကိုစုဆောင်းထားတဲ့ virus share ကနေပြီးတော့ malware app ပေါင်းတထောင်လောက်ကိုလေ့လာခဲ့တာလေဗျ
app တွေတစ်ခုနဲ့တစ်ခုကြားမှာအဆက်အသွယ်လုပ်နိုင်တယ်ဆိုတာကိုသူတို့ဒီတွေကအစာရေကသတိထားမိပြီးသားပါတဲ့ဒါပေမဲ့စနစ်တကျလေ့လာတဲ့အခါကျတော့app တွေရဲ့အပြုအမူအားဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုသက်သေပြနိုင်ပြီလို့သုတေသနစာရန်ကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခခန်ခွဲကပြောပါတယ်တစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီအချက်အလက်ဖလှယ်နိုင်တဲ့ app တိုင်းကပိုင်းရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တမင်ထွင်ထားတာဟုတ်ချင်မှဟုတ်မယ်ဒါပေမဲ့ app အမျိုးအစားပေါ်မူတည်ပြီးတော့မှလုံခြုံရေးအန်ဒီရဲ့ရှိနိုင်တယ်လို့သူကပြောတယ်လေ
သူတို့ရဲ့လိလာချက်အရတစ်ခုနဲ့တစ်ခုလှုပ်ဝက်ဆက်သွယ်နိုင်ကြတဲ့ app တွေထဲမှာကဏ္ဍနှမျိုးဖြစ်နေတာကိုတွေ့ရတယ်တဲ့စိုက်ဘာတိုက်ခိုက်မှုလုပ်ဖို့ရွယ်ချင်းနဲ့ထွင်ထားတဲ့ malware app အမျိုးအစားနဲ့ဖုန်းပိုင်ရှင်ကိုသိပေးစရာမလိုဘဲနဲ့လိုချင်တဲ့အချက်အလက်တွေကိုတခြား app တစ်ခုခုကနေပြီးတော့ရယူနိုင်အောင်ထွင်ထားတဲ့ app ဆိုပြီးတော့နှစ်မျိုးတွေ့ရတယ်လို့သူတို့ကပြောတယ်ဗျဒုတိယ app မျိုးကိုဘာကြောင့်အဲ့လိုဖြစ်အောင်လို့ထွင်ထားလဲဆိုတဲ့ရွယ်ချက်ကိုမသိနိုင်ပေမဲ့အဲ့ဒီ app တွေကလုံခြုံရေးထိခိုက်အောင်လို့တမင်ရည်ရွယ်ထွင်ထားတော့မဟုတ်နိုင်ဘူးလို့လည်းသူတို့တွေကတော့ပြောပါတယ်
တကယ်တော့ Android app တွေကိုရနိုင်တဲ့ Google Play ကသူ့ဆိုင်မှာလာတင်တဲ့ Android app တွေကို virus ပါသလားတခြားလုံခြုံရေးပိုင်းစိုးရိမ်စရာတွေဘာတွေရှိသလဲဆိုတာအရင်တော့စစ်ပါတယ် app တစ်ခုချင်းစီကိုစစ်ပေးတာပါအခုလေးလာချက်မှာသွားတွေ့တာက app တစ်ခုချင်းစီက Android မဟုတ်ဘဲနဲ့ app တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ app စုံတွဲတွေကလုံခြုံရေးချိုးဖောက်နိုင်တာကိုပါGoogle Play ကရေပူရလုံခြုံတယ်လို့သတ်မှတ်ထားတဲ့ app တစ်ခုကိုကို smartphone ထဲကို download လုပ်သွင်းလိုက်ပြီးဆိုရင်တချို့ app တွေကတခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုသားညင်ဦး app တွေတုံးလို့ရှိရင်ကိုစီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps လို့ရှိရင်ကိုဘယ်နားရောက်နေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုကင်မရာနဲ့ချိတ်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိတယ်မလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းမနေတော့ဘူးသူတို့လိုမျိုးဇုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိတ်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်အလက်တွေကိုလှမ်းသုံးလိုက်တာမျိုးရှင့်
Android app တွေလုံခြုံရေးကိုလေ့လာကြတဲ့ကွန်ပျူတာပညာရှင်တွေကအက်ပေါင်း3000ကျော်မှာတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့အချက်လက်တွေအပေးယူလုပ်နိုင်တဲ့ app စုံတွဲပေါင်း 23,500 နီးပါးကိုတွေ့ခဲ့တယ်လို့ဥဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ Computer Science ဌာနကတွဲဖက်ပေါ်မောက Daphne Jones က New Scientist သိပ္ပံမဂ္ဂဇင်းကိုပြောတာကိုအဲ့ဒီမဂ္ဂဇင်းဆောင်းပါးထဲမှာဖတ်ရတယ်ဗျ။
အဲ့ဒီဆောင်းပါးအရဆိုလို့ရှိရင်ဒီအချက်အလက်တွေကိုလျှို့ဝှက်အပေးယူလုပ်နိုင်ကြတဲ့ Android App စုံတွဲ 23,000 ကျော်ထဲမှာတစ်ခုမဟုတ်တစ်ခုပါနေတဲ့ App ပေါင်းက54ခုပဲရှိတယ်တဲ့ကိုသားညုံရဲ့။တဘောကတော့အဲ့ဒီ App 54ခုတွေကအချက်အလက်တွေကိုအပေးယူလုပ်နိုင်တဲ့ App စုံတွဲတွေထဲမှာပါနေတာပါ
။ပို့ထူတာကဘာမှအရေးမကြီးအသုံးမဝင်တဲ့ App မျိုးတွေကအနေနဲ့အများဆုံးဆိုတာပဲမဆွေးမမောက်။စာတမ်းပူတွဲပြုစုတဲ့လက်ထောက်ပါမောက Game 1က The Hill တဲ့ဒီ website ကို App တစ်ခုကိုဥပမာပေးပြီးပြောပြခဲ့ပါတယ်။လနဲ့တံမီလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုလို့ရှိရင်သူ့ကိုသုံးနိုင်ဖို့အတွက် internet ဆက်သွယ်မှုမလိုသလိုဖုန်းပိုင်ရှင်ဘယ်နေရာရောက်နေတယ်ဆိုတာကိုလည်းသိကြမလိုပါဘူးတဲ့ဒါပေမဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိတ်ပြီးတော့ဖုန်းသုံးတဲ့သူဘယ်နာရောက်နေတယ်ဆိုတာသိအောင်လုပ်တယ်တဲ့ဒါလည်းမကောက်ဘူးနောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်သေးတယ်တဲ့မဆွေးမမော
ကိုဘသူဘဝဖြစ်တဲ့ဘယ်နေရာရောက်နေတယ်ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့လက်ထောက်ပါမောက်ခဝန်းကပြောတာကို The Hill ရဲ့ဆောင်းပါးထဲမှာကိုးကားဖော်ပြထားတာပါကိုယ့်ရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်အလက်တွေကို app စုံတွဲတွေက online ပေါ်မှာလွယ်လွယ်ရှားနိုင်အောင်လုပ်ပေးနေတာကိုတွေ့ရတယ်လို့သက်ဆိုင်တဲ့ app ပဲသိတဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်တဲ့အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်တဲ့အသံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်တယ်လို့ပေါ်အောင်လုပ်ပေးတဲ့widget app တို့နောက် emoji app တို့ကအနေနဲ့အများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရေးမကြီးဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့်ဖုန်းထဲမှာ download မလုပ်တာအကောင်းဆုံးပါပဲ။နောက်ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးချာချာကြည့်ပြီးမှခွင့်ပြုချက်ပေးသင့်ပါတယ်
။ cyber လုံခြုံရေးအတွက်ဆောင်ရွက်နေတဲ့ Defense Advanced Research Project Agency ရဲ့ရန်ပုံငွေနဲ့အခုလေးလာမှုကိုလုပ်ခဲ့ကြတာပါ။ Virginia Tech ကကွန်ပျူတာပညာရှင်တွေအပြင် Southern Illinois တက္ကသိုလ်ကဒီလက်ထောက်ပါမောက်ခတယောက်လည်းအဲ့ဒီလေးလာမှုထဲမှာပါပါတယ်။သူတို့ရဲ့လေးလာတွေးရှိချက်စစ်တမ်းကိုဒီ UAE ရအဘူဒါဘီမှာလုပ်ခဲ့တဲ့ကွန်ပျူတာဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာ April Lazan ကပဲစာတမ်းတင်ခဲ့ကြပါသေးတယ်
။ Android စနစ်သုံးဖုန်းတွေထဲက App တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့အချက်လက်တွေကိုဘယ်လိုမျှော်ဝေနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျကြီးကြီးမားမားလေ့လာတဲ့လေ့လာမှုလည်းဖြစ်တယ်ဗျ။လက်ရှိမှာဒီ application တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်မရှိလာသေးတော့သူတည်သူတွေကသူတို့ရဲ့သူတည်သနာစာတန်းကနေပြီးတော့ app ဖန်တီးတဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့ application တွေဖန်တီးဖို့စဉ်းစားသုံးသပ်မယ်လို့မျှော်လင့်တယ်လို့ပြောကြပါတယ
်ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုယ်ဖုန်းထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူတည်သူတွေကပြောကြပါတယ်နောက်ပြီးတော့ဒီ App Store တွေအနေနဲ့လည်းသူတို့စီမှာရယူနိုင်မဲ့ App တွေကိုတခုချင်းစီလုံခြုံမှုရှိမရှိစစ်မဲ့အစား Virginia Tech ကသူတည်သူတွေလုပ်တယ်လို့မျိုး App တွေတခုနဲ့တခုတွဲပြီးတော့မှ App စုံတွဲတွေကဘလို့လုံခြုံရေး Hardware တွေရှိနိုင်မလဲဆိုတာကိုစမ်းစစ်သင့်ပြီလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါတယ်ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုသားညုံကိုကုညီတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းကနေတင်းနှင်းလာနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အနုပညာလောကကသတင်းတူတူတထွားတွေကိုစူးစီးထားတဲ့မအေးသနာကျော်ရဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောက်တဲ့လောမှာတော့ရုပ်ရှင်မင်းသားဂျော်နီတက်ဘာကြောင့်များပြန်ပြီးတော့တောင်းပန်ရတာပါလဲပြီးတော့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့အသိပေးလှုံ့ဆော်တဲ့အာနိုရွှေဇနက်ကဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်Pirates of the Caribbean Caribbean ပင်လယ်ဓားတွေရုပ်ရှင်စကားတွေနဲ့နာမည်သိကြီးတဲ့ Hollywood မင်းသား Johnny Depp ဟာပြီးခဲ့တဲ့တောက်ကြာနေ့ကတော့သမ္မတ Donald Trump ကိုလှုပ်ကျင်တဲ့အကြောင်းနောက်ပြောခဲ့တာအတွက်တောင်းပန်ခဲ့ရပါတယ်။ Britain နိုင်ငံမှာကျင်းပတဲ့ Glastonbury ဂီတပွဲတော်မှာကြာသာရေးနေ့စကားပြောတော့သမ္မတတူကိုရုပ်ရှင်မင်းသားတူတက်ပစ်ခဲ့တာကြာလှပြီလို့ပြောသွားခဲ့တာပါ။သမ္မတ Donald Trump ကိုလှုပ်ကျင်နာကိုထောက်ကန်တဲ့ပုံစံမျိုးနဲ့အပြောင်ပြက်ပြောသွားတာဟာတကယ်တမ်းရည်စရာကောင်းတဲ့ဟာသာမဟုတ်ပါဘူးလို့သူကနောက်တနေ့မှပြန်ပြီးပြောသွားရပါတယ်။သူကကားပေါ်ကနေရုပ်ရှင်ကြည့်နိုင်အောင်လို့ကွင်းပြင်ကမှာရုပ်ရှင်ပိတ်ကားထောင်ပြတာတဲ့ရင်ကျေမှုကိုမြင့်တင်တဲ့အနေနဲ့ဒီနှစ်ဆင်ကျင်းပနေကြဖြစ်တဲ့ Glastonbury ပွဲတော်မှာလာပြီးတော့စကားပြောတာပါ
When was the last time an actor assassinated a president
လူတွေကလည်းအောက်ကနေအားပေးဂျော်နီဒက်ကလည်းသမ္မတတရားကိုရုပ်ရှင်မင်းသားတရားလုံးကျန်တာဘယ်တော့ကလည်းလို့မေးသွားတာပါ
I want to clarify, I'm not an actor. I lie for a living.
သူကဒီမှာကျွန်တော်ရှင်းပြပါတယ်ကျွန်တော်ကမင်းသားတရားမဟုတ်ပါဘူးကျွန်တော်ကပတ်ဆံယူပြီးတော့လိညာစားနေသူတူပါတဲ့ဘာပဲဖြစ်ဖြစ်လေကြာခဲ့ပါပြီအခုအချိန်ပြန်ကြပြီထင်တယ်လို့သူကသမ္မတကိုတတ်ချိန်တိုင်ပြီဆိုတာမျိုးပြောသွားတာပါ Johnny Depp က1865ခုနှစ်မှာ American သမ္မတ Abraham Lincoln ကိုမင်းသား John Wilkes Booth လောက်ကျန်တက်ဖြတ်ခဲ့တာကိုရည်ညွှန်းပြီးတော့ပြောသွားတာဖြစ်ပါလိမ့်ရှင် California အုပ်ချုပ်ရေးမူဟောင်းလဲဖြစ် Hollywood နာမည်ကျော်ရုပ်ရှင်မင်းသား Arnold Schwarzenegger ဟာပဝန်းကျင်ထိန်းသိမ်းရေးဆိုင်ရာညီလာခံတစ်ခုကိုတက်ရောက်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့တော်ကိုရောက်ရှိခဲ့ပြီးတော့အဲဒီမှာတော့ပြင်သစ်သမ္မတအီမန်နျွန်မက်ခရွန်နဲ့ဇွန်လ23ရက်နေ့တောက်ကြနေ့ကတွေ့ဆုံခဲ့ပါတယ်။ဥရုယာသည်ပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုရေးဆွဲတဲ့ COP21 ထိပ်သီးဆွေးနွေးပွဲရဲ့ဥက္ကဋ္ဌလော်ရန့်ဖက်ဘူးစ်ဦးဆောင်တဲ့ညီလာခံ Global Pact for the Environment ဥရုယာသည်ဆိုင်ရာကမ္ဘာသဘောတူညီချက်ညီလာခံမှာပြင်သစ်သမ္မတကအစနေနေ့ကမိန့်ခွန်းပြောခဲ့တာပါ။မင်းသားကြီးအာနိုကြတော့ဒေသနာအစိုးရရဲ့ပုဂ္ဂလိကနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေပရဟိတအဖွဲ့အစည်းတွေပေါင်းစုပြီးတော့ဖွဲ့စည်းထားတဲ့ Regions for Climate Action အဖွဲ့ကိုဦးဆောင်တာဖြစ်ပါတယ်။ဒီပါရီသဘောတူညီချက်ကလည်းနှုတ်ထွက်ဖို့ American သမ္မတ Donald Trump ဆုံးဖြတ်ခဲ့တာကိုအာနိုကဥတီဝေဖန်သွားပြီးတော့ကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေကိုလူတဦးတယောက်ကတားဆီးနိုင်လိမ့်မှာမဟုတ်ပါဘူးလို့ဆိုပါတယ်။ဒီဥရုယာတီဆောင်ရွက်မှုတွေကိုနိုင်ငံရေးနဲ့တွားပြီးတော့မညှိသင့်ပါဘူးလို့ပြင်သစ်မှာသူကပြောသွားပါတယ
်။ Everyone has to come together and it is absolutely imperative.
လူတိုင်းဒီကိစ္စအတွက်အတူလက်တွဲလှုပ်ဆောင်ရပါမယ်ဒီကိစ္စကိုနိုင်ငံရေးနဲ့တွားပြီးတော့မကျော်လိုက်ဖို့အရန်ကိုအရေးကြီးပါတယ်ဒီကိစ္စကလက်ဝဲဝါဒီနဲ့လက်ရဝါဒီတွေကြားမှာရှင်တိုင်မှုမဟုတ်ပါဘူးဘာလို့လဲဆိုရင်လေဒူးကလေဘရယ်တွေးခေါ်ရှိတဲ့သူတွေရဲ့လေ conservative ဒီသမျိုးကြတွေးခေါ်ရှိတဲ့သူတွေရဲ့လေလို့ခွဲထားတာမှမဟုတ်တာပဲကျွန်တော်တို့အားလုံးလေကိုအတူတူရှူရှိုက်နေရတာပါရေးဆိုရင်လည်းဒီလိုပါပဲ liberal ရေး conservative ရေးရဲ့လို့မရှိပါဘူးဒီရေကိုပဲတောက်ကြရတာပါဒါကြောင့်မလို့ဒါကိုပဲကျွန်တော်ထောက်ပြခြင်းပါတယ်ဒီကိစ္စကိုဘလို့အတူတကွလက်တွဲဖြေရှင်းမလဲပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုတွေကိုဘလို့အအောင်မြင်မြင်နဲ့အတူတူလုပ်ကြမလဲဥရုယာတီကေတင်ရေးကိစ္စကြီးဒီမှာကဘာအနှံ့ပြားကပေါဝင်လာအောင်လို့ဘလို့လှုပ်ဆောင်မလဲအဖြေရှာကြတာပါလို့မင်းသားကြီးအာနုကပြောသွားပါတယ်မင်းသားအာနယ်ရှွဲဇနာကာကပြင်သစ်နိုင်ငံမှာပေးအပ်တဲ့အမြင့်ဆုံးဂုဏ်နှုဆောင်ဆုဖြစ်တဲ့ The Legion of Honor ဆုကိုပဝင်းကျင်ထိန်းသိမ်းရင်သူ့ရဲ့လှုပ်ဆောင်မှုတွေကြောင့်ရရှိထားသူဖြစ်ပါတယ်ရှင်ဒီတက်ကြရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet. Painted on the side and bright red. အနုပညာလောကလူရနဲ့ထင်ရှားသူတွေရဲ့အကြောင်းစူးစီးတင်ဆက်ထားတဲ့မအေးတနာကျော်ရဲ့တက်တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံမှာရှိတဲ့ American ညင်ညာရေးဆိုင်ရာအဖွဲ့ Peace Corps မှာတင်နန်းတာဝန်ခံဖြစ်တဲ့ကိုဆိုးဆန်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်။
ဟာကုယုံကြည်ရဆိုတဲ့အစီအစဉ်လေးမှာပြောပြရတဲ့အတွက်ကြောင့်လည်းလုံးမဲ့ဝမ်းမြောက်ရပါတယ်။ကျွန်တော်ပြောဖို့စဉ်းစားထားလဲဆိုတော့ကုယုံကြည်ရပေါ့လေကျွန်တော်ယုံကြည်တဲ့အရာတွေအများကြီးရှိတယ်။အယုံကြည်တဲ့အရာတွေအแทမှာမှာကျွန်တော်အတွက်မမရဖြစ်နေတဲ့ချက်လေးတစ်ချက်ကိုကျွန်တော်ပြောခြင်းတယ်။အဲ့ဒါကနည်းနည်းတော့ဒူဆန်ကောင်ဒူဆန်လိုက်မယ်။ဘာလဲဆိုတော့မေးခွန်းနေကျွန်တော်ဘုရားမှာမေးခွန်းနေမေးခဲ့ဘူးလား။ကျွန်တော်ဘုရားမှာမေးခွန်းနေကိုဖြေခဲ့ဘူးလား။တော်ရရှင်တွေကိုလည်းအဲ့ဒါလေးကိုစဉ်းစားစေချင်တယ်။ကျွန်တော်ဘာလို့ယုံလဲမေးခွန်းတွေကိုယုံတယ်။ဘာကြောင့်မေးခွန်းတွေကိုယုံရတာလဲ။ကျွန်တော်ကမေးခွန်းတွေမှာအစွမ်းရှိတယ်။မေးခွန်းတွေကအစွမ်းထက်တယ်ဆိုတော့အယူဆတစ်ရက်ကိုကျွန်တော်လက်ခံလို့ပဲ။အဲ့ဒါဆိုကျွန်တော်စဉ်းစားကြည့်ရအောင်။ဘာကြောင့်မေးခွန်းတွေကအစွမ်းထက်တာလဲ။ဟုတ်ကဘာဦးကအကြောင်းအရာကိုစဉ်းစားကြည့်ရအောင်။ဒီရေရဲ့ဟိုငါတို့ဘလို့သွားမလဲပင်လယ်ကြီးကိုဘလို့ဖြတ်ကြမလဲဆိုတော့မေးခွန်းမေးတဲ့အခါကျွန်တော်တို့သင်းမောတွေလှေတွေတီထွင်ခဲ့ကြတယ်
ပန်းဒီရဘာလို့မိုးပေါ်မတက်သွားပဲမြေပေါ်ပြုတ်ကျတာလဲဆိုတော့မေးခွန်းအိုက်ဆက်နျူတန်ကမေးတဲ့အခါကဘာကြီးမှာ gravitational force မြေဆွဲရရှိပါလားဆိုတော့အဖြေကိုရခဲ့တယ်လောကကြီးဟာဒုက္ခပဲတဏှာဝတ်ဆင်းရဘလို့မှမလွတ်ချနိုင်ဘူးဘလို့များလွတ်ချအောင်လွတ်ကြမလဲဆိုတဲ့မေးခွန်းကိုဗုဒ္ဓကအဖြေရှာခဲ့တယ်ကျွန်တော်ပေးခဲ့တဲ့ဥပမာတွေကိုစဉ်းစားကြည့်ကြည့်ပါကျွန်တော်တို့တွေဟာမေးခွန်းတွေကိုအဖြေထုတ်ခဲ့ကြတယ်အဲဒါကျွန်တော်ယုံတာတစ်ခုကမေးခွန်းတွေမေးချင်အောင်ကျွန်တော်ဘဝကိုပြောင်းလဲနိုင်တယ်ဆိုတာပဲအဲ့တော့ကျွန်တော်အခုဒီမှာအဓိကထားပြီးပြောချင်တာကလူငယ်တွေအဓိကထားပြီးပြောသေးချင်တယ်လူငယ်တွေလည်းမေးခွန်းများမေးပါအခုဆိုင်ဆယ်တန်းအောင်စင်းနေထွက်ပြီထွက်ပြီးချိန်မှာသူတို့မေးရမယ့်မေးခွန်းတွေကိုကျွန်တော်စဉ်းစားကြည့်တယ်ငါဘာတူလဲ Who am I ဆိုတဲ့မေးခွန်းပေါ့လေငါဘာတူလဲငါအခုဘာလုပ်မှာလဲငါပြစ်ချင်တာဘာလဲလောကစက္ကူမှာငါဘာအနေနဲ့တရုပ်ဆောင်မှာလဲငါဘာကြောင့်ဓာရီလုံနေရတာလဲတဏ္ဍာန်တစ်ခုတက်မယ်ဆိုရင်ရောဘာကြောင့်ငါဒီတဏ္ဍာန်ကိုတက်ရတာလဲငါဒီမှာဘယ်လိုမျိုးစွမ်းဆောင်ရည်တွေရှိတာလဲငါလိုချင်တဲ့အရာကိုရဖို့အတွက်ငါဘာတွေထပ်လုပ်ရအောင်မလဲအခုကျွန်တော်ပြောနေတာကလည်းနားထောင်ရင်းနဲ့ဘာရမှာလဲအခုကျွန်တော်ပြောတာကနားထောင်ရင်းနဲ့ဘာရမှာလဲအဲ့လိုမေးခွန်းလေးတွေကိုမေးစေချင်ပါတယ်အဲ့လိုမေးခွန်းတွေမေးခွန်းမရုံနဲ့တော့မပြီးဘူးပေါ့ကျွန်တော်ထပ်စဉ်းစားမှဟာကအဖြေရှာမှာပေါ့ကိုယ့်ဘဝကိုပြန်ပြီးထုစစ်ဖို့အတွက်ကျွန်တော်မေးခွန်းတွေနဲ့အဖြေရှာကြည့်ရမယ်အဲ့လိုအဖြေရှာကြည့်ရမယ်ကျွန်တော်ဘဝတွေကပုံပြီးမှတဲ့မှတ်လာမယ်ပုံပြီးမှအတိတ်ပဲရှိလာမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်အဲ့ဒီလက်ချက်မှကျွန်တော်ကအထူးသဖြင့်လူငယ်တွေကိုမေးခွန်းလေးတွေမေးပြီးမှအဖြေလေးတွေရှာတယ်အလေးအထလေးတွေကိုမွေးမြူစေချင်ပါတယ်လို့ပြောကြလိုပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြည်ပချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိလိုင်းတူမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတဟောင်းဘရက်ဥပမာဟာလွန်ခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲပေါ်ရုရှားတွေကဂျာဝင်နောက်ဆက်မှကိုကြိုတင်တည်ထားခဲ့ပေမဲ့လိုအပ်သလိုတုံ့ပြန်ကင်ကဲဖို့ပြက်ကွက်ခဲ့တယ်လို့ဒီကနေ့ပြောလိုက်ပါတယ်သမ္မတထရမ့်ရဲ့ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်အနိုင်ရလိမ့်မယ်လို့ထင်တာကြောင့်သူ့အနေနဲ့အရေးယူလွှတ်ဆောင်ခဲ့ခြင်းမရှိတာလို့ပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်အနိုင်ရရင်တော့မှသူ့အနေနဲ့ဒီနာမည်ပြည့်အောင်လုပ်ဖို့နဲ့ဒါမှမဟုတ်ထရမ့်အနိုင်ရအောင်အင်တာနက်ကနေစိုက်ဘာတိုက်ခိုက်မှုလုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကဓာတ်ရိုက်ညွှန်ကြားခဲ့ကြောင်းလွန်ခဲ့တဲ့နှစ်ဩဂုတ်လကလေးကဒီအမေရိကန်ဘိုးထောက်လိုင်းအေဂျင်စီကတင်ပြထားတာပါဒါပေမဲ့လည်းဟီလာရီကလင်တန်အနိုင်ရမယ်လို့ဥပမာကထင်တာကြောင့်ဘာမှအရေးယူဆောင်ရွက်ခြင်းမလုပ်တာလို့ဒီရုရှားတွေနဲ့ပူးပေါင်းပြီးတော့ကြံစည်တာဖြစ်တယ်လို့သမ္မတထရမ့်က Twitter ကနေပြောကြားခဲ့ပါတယ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်တို့ကဒီယူကရိန်းအရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုလာမယ့်သတင်းပတ်တွင်ကျင်းပသွားဖို့ရှိတယ်လို့ပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ပါတယ်။ယူကရိန်းဆိုရနဲ့ရုရှားလိုလာတဲ့ခွဲထွက်ချင်းသူတွေကြားပြိပခါကိုညှိနှိုင်းပြစ်ရှာဖို့ပြင်သစ်ဂျာမနီယူကရိန်းရုရှားခေါင်းဆောင်တွေနဲ့နောက်သတင်းပတ်ကိုလောက်မှဖုံးနဲ့ဆက်သွယ်ပြောကြားသွားမယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညောင်မတ်တပ်ဖွဲ့တွေရဲ့လက်ထောက်ကူကဲမှုက IS သတိကြွတွေထိန်းချုပ်ထားတဲ့အီရန်နိုင်ငံမိုဇူးမြို့ကိုအပြစ်သက်ပြန်လဲသိမ်းပိုက်နိုင်ဖို့အတော်လေးနှိစက်နေပြီလို့ဒီကနေ့တင်းနှင်းလာနေမှာပြောပါရယ်။အီရန်ဝန်ကြီးချုပ်နရင်ဒရာမိုရီကအမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်နိုင်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောကြားလိုက်ပါရခင်ဗျာ။
တဲ့ရင်အချင်းချုပ်ကိုကောအောင်ကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမတင်ကြီးထိုက်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် View American အစံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 25နဲ့လိုင်းဒိုမီတာ53တို့ကနေတိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှောင်လာပါ
This program has come to you from the Voice of America, Washington.